Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ22ရက်အင်္ဂါနေ့ညပိုင်း 9:20 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းထိုမီတာ24 25 51နဲ့လိုင်းလမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါAmerican ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူသမ္မတတာဝန်တွေတရားဝင်ဆယူတဲ့ပထမနေ့မှာပဲ Pacific ရွေးဝင်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူစာချုပ် TPP ကိုဖျက်သိမ်းမယ်လို့ဆိုပြီးတော့ပြောလိုက်ပါတယ်။တခါမိုဆူးမြို့သိမ်းတိုက်ပွဲကြောင့်မလို့ဒီယူရိုနိုင်ငံမြို့ရင်းမိုဆူးမြို့အထွန်းကနေပြီးတော့ထွက်ပြေးလာတဲ့သူအကြီးအကျယ်တိတိတသာပို့ပြီးတော့များလာတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့လက်နက်ကန်ပြပခါတွေနဲ့ပတ်သက်လို့တော့အထူးစိုးရိမ်မကင်းဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာပြုတ်တမ်းမှတ်ကြီးကပြောပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးပါမယ်ရှင
်ကောင်းပါပြီရှင်မြန်မာတရုတ်နယ်စပ်ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေအရှိန်မြင့်ပြီးတော့ဆက်ဖြစ်နေတယ်ဆိုတဲ့သတင်းမှာတော့
ဆိုတော့အဲ့လိုဖြစ်တဲ့ဒီမှာအပြန်အသေးတဲ့ဒီမှာကျွန်တော်တို့ကတော့အတဏ္ဍာရီအယတားကားတွေကိုရှောင်ရှားဖို့ကျွန်တော်ပြောပါတယ်အဲဒါပေမဲ့တစ်ခါတလေကျတော့သမဏေကအယတားကားတွေနဲ့တက်လာတာရှိသွားတယ်အဲအဲ့လိုမျိုးဟာတွေတော့ဟိုကျွန်တော်တော်ရှုပ်ထွေးမှုတွေတော်ရှိပါတယ
်တအောင်းပလောင်တက်ကဘုံမူကြီးတပ်ဖုံကြော်ပြောတော်တာပါရှင်အပြည့်စုံကတော့မကြခင်တင်ပြသွားမှာပါဒါအပြင်မကြခင်အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှံဖက်ကဒုက္ခရဲရဲ့အခြေအနေရှမ်းပြည်နယ်ကတိုက်ပွဲတွေကြောင့်တရုတ်ဖက်ချန်ထွက်ပြေးလာလို့ထောင်ကျော်ရှိနေပြီးတော့တရုတ်နယ်စပ်ကစစ်တပ်ကိုတက်လန့်ထားတဲ့တဲ့နဲ့တောင်ကိုရီးယားသမ္မတဆွဆွဲခံရတဲ့ချဆားမှုအရှုပ်တော်ပုံထဲမြန်မာစီမံကိန်းတစ်ခုလည်းပါဝင်နေတဲ့အကြောင်းကိုကြားမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူသမ္မတတာဝန်ဆပြီးတော့တရားဝင်ယူတဲ့ပထမနေ့မှာပဲ Pacific သမုဒ္ဒရာရပ်ဝင်းနိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူစာချုပ် TPP ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းတရားဝင်အကြောင်းကြားစာထုတ်ပြန်မယ်လို့ပြောလိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံသားပထမဦးစားပေးဆိုတဲ့သူ့ရဲ့ပြောဆိုချက်အပေါ်မှာအခြေခံပြီးတော့ဆောင်ရွက်မဲ့ကိစ္စရပ်တွေကတခုဖြစ်ပါတယ်။ TPP သဘောတူစာချုပ်ဟာအမေရိကန်ပြည်ထောင်စုအထွေထွေကျမစိုးတခုဖြစ်လာနိုင်တယ်လို့ Mr. Trump ကတနင်္လာနေ့ YouTube မှာတင်ထားတဲ့ Video File တခုမှာပြောထားတာပါ။TPP ကိုလက်ခံမဲ့အစားအမေရိကန်မျိုးပေါ်မှာအလုပ်အကိုင်တွေနဲ့ဆက်ရုံလုပ်ငန်းတွေပြန်ပြီးတော့ဆောင်ကျင်းပေးနိုင်မယ်။ပြတာတဲ့နှစ်နိုင်ငံချင်းအလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့ကသာဆင့်ဆက်နေနိုင်မယ်လို့ Trump ကပြောပါတယ်။သူရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုကာလတစ်လျှောက်မှာလည်း Trump ကအာရှ Pacific နိုင်ငံ12နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ TPP ကိုဆက်ကျင်တယ်လို့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပါဝင်တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက် NAFTA ကိုလည်းလက်မခံပါဘူး။သူအနေနဲ့ဆစ်ဆက်ညှိနှိုင်းတာတွေလုပ်ပြီးအမေရိကန်ပြည်ထောင်စုအတွက်အကျိုးရှိမဲ့သဘောတူညီချက်အသစ်တွေရယူနိုင်အောင်လုပ်သွားမယ်လို့ Trump ကပြောပါတယ်။အာရှပစိဖိတ်နိုင်ငံတွေအားလုံးအတွက်တာယာဝါပြောရေးအလုပ်ကိုင်ခွင့်လန်းတွေရရှိရေးနဲ့ရေရှည်တည်တတ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရရှိရေးဆိုတဲ့ဆောင်ရွက်ရည်ရွယ်ချက်တွေနဲ့ TPP သဘောတူညီချက်ကိုဒီနှစ်ဖေဖော်ဝါရီလကပဲဒီသက်ဆိုင်ရာနိုင်ငံတွေကဝန်ကြီးတွေကလက်မှတ်ရေးထိုးခဲ့ကြတာပါရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းမိုဆူးမြို့ကို IS စစ်သည်ကြွားတွေလက်ထဲကနေပြန်လည်သိမ်းယူဖို့အီရတ်စစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်အိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေရတဲ့အီရတ်နိုင်ငံသားဦးရေဟာတဖြည်းဖြည်းမြင့်တက်လာနေတယ်လို့ကုလသမဂ္ဂကပြောပါရယ်အီရတ်လုံခြုံရေးတပ်ဖွဲ့တွေခါလက်နက်ကင်တပ်ဖွဲ့တွေနဲ့ရှီးရဲ့ပြည်သူစစ်တွေပါဝင်ပြီးမိုဆူးမြို့စင်ကြေးဘုံကနေမြို့အတွင်းပိုင်းကိုဝင်ရောက်ထိုးစစ်ဆင်နေတာတလားကျော်ကြာလာခဲ့ပါပြီအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မိုဆူးကို IS စစ်သည်ကြွားတွေကလွန်ခဲ့တဲ့နှစ်နှစ်ကျော်ကလေးကသိမ်းယူထားတာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းကမြို့ကနေထွက်ပြေးလာတဲ့ဒုက္ခသည်14,000ထိရှိခဲ့ပြီးအခုနောက်ဆုံးစင်းအရာကတော့ဒုက္ခသည်68,550အထိတိုးလာကြောင်းကုလသမဂ္ဂလူသားချင်းစာနာမှုရေးရယုံကပြောပါရယ်ထိုးစစ်ဆင်မှုတွေမြို့အတွင်းပိုင်းလူနေသိပ်သီးတဲ့နေရာကိုရောက်လာတာနဲ့အမြမြို့ရင်းကနေထွက်ပြေးလာသူဦးရေဟာလည်းပိုးပြီးတော့များလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါရယ်အီရတ်လာဂျန်နီအဖွဲ့ကတော့လောလောဆယ်တိုက်ပွဲတွေကြောင့်ထွက်ပြေးလာသူဦးရေ8000ခွဲရှိတယ်လို့ပြောပါရယ်အကူအညီလိုအပ်သူတွေအတွက်အစားအစာနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေကိုသူတို့တတ်နိုင်သလောက်ပေးနေတဲ့အကြောင်းကုလသမဂ္ဂနဲ့အီရတ်လာဂျန်နီအဖွဲ့နှစ်ခုစလုံးကပြောပါရယ်ခင်ဗျာ
စီးရီးယားနိုင်ငံမှာတော့ဒီရက်ကာမျိုးကို IS စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အတွက်အမေရိကန်ကအကူအညီထောက်ပံ့ပေးထားတဲ့ Kurd လူမျိုးစုတွေအများစုပါဝင်တဲ့ Syria Democratic တပ်ဖွဲ့ SDF သဘုံတွေနဲ့တူရကီကကြိုးထောက်နောက်ခံပေးထားတဲ့ Syria နိုင်ငံမြောက်ပိုင်းကသဘုံတွေအကြားတိုက်ခိုက်မှုတွေအရှိန်ပြင်းထန်နေပါတယ်။ Jihad စစ်ပွဲဆင်နွှဲနေသူတွေမျိုးတော်အဖြစ်သုံးနေတဲ့ RAK မျိုးကိုပြန်လည်သိမ်းယူနိုင်ဖို့ Kurd သဘုံတွေဦးဆောင်တဲ့တပ်ဖွဲ့တွေကိုသုံးပြီးတော့ထိုးစစ်ဆင်မှုကြီးတွေကိုအလုံးကြီးနဲ့စတင်ဖို့အမေရိကန်ဆွေးရကကြိုးစားနေတဲ့အချိန်မှာဒီသဘုံအဖွဲ့နှစ်ခုအကြားတိုက်ပွဲတွေက င်းထန်လာနေတာကြောင့်အခြေအနေကိုပိုပြီးတော့ရှုပ်ထွေးလာစေပါတယ်။ဒီအခြေအနေကြောင့်ပဲဒီအမေရိကန်နဲ့တူတူကအစိုးရတို့ကြားမှာစီးရီးယားရေးနဲ့ပတ်သက်ပြီးတော့မထင်မှတ်တဲ့ပြစ်ပခါတွေဖြစ်လာမှာကိုအနောက်နိုင်ငံတွေကတတ်တမန်တွေနဲ့သုံးသက်သူတွေကလည်းစိုးရိမ်နေကြပါတယ်။ Euphrates မြစ်တဲ့လျှောက်တိုက်ပွဲတွေစတင်ခဲ့တဲ့နိုဝင်ဘာလ6ရက်နေ့ကစလို့ IS စစ်သွေးကြွအဖွဲ့ထိန်းချုပ်ထားတဲ့ကြေးရွာ40ကျော်ကိုခတ်ဦးဆောင်တဲ့တပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့တာပါ။ရကာမြို့အတွင်းကိုမဝင်ရောက်ခင်မြို့ရဲ့မြောက်ဘက်ကျေးရွာတွေမှာရှိတဲ့ IS တွေကိုခြေမုံနေတဲ့ဒီထိုးစစ်ဆင်မှုမှာ STF တပုံတွေကိုအမေရိကန်ကအဓိကကြောထောက်နောက်ခံပေးထားတာပါ STF တပ်ဖွဲ့တွေအနေနဲ့ရကာမြို့ကိုပြန်လည်သိမ်းယူနိုင်စွမ်းရှိပါမလားလို့သုံးသပ်သူတို့ကမေးခွန်းထုတ်နေကြပေမဲ့အမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ပြောခွင့်ရသူတွေကတော့ STF အဖွဲ့ဟာ IS စစ်သွေးကြွာတွေကိုထိရရောက်ခြေမုံနေတဲ့အဖွဲ့ဖြစ်တယ်လို့ဒီမြို့ကိုပြန်လည်သိမ်းယူနိုင်စွမ်းရှိတဲ့အဖွဲ့ဖြစ်တယ်လို့လည်းပြောထားပါတယ်ရှင်
Baltic ဒေသမှာသင်္ဘောတွေကိုပြစ်ခတ်တိုက်ခိုက်နိုင်တဲ့ဒုံးကျည်တွေကိုရုရှားကနေရာချထားတာဟာဥရောပလုံခြုံရေးကိုထိခိုက်စေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ရုရှားဟာမနေ့တုန်းကပဲအခုလိုဒီ missile ဒုံးကျည်ဖြန့်ချထားလိုက်တာလို့ Interfax သတင်းဌာနကပြောပါတယ်ရုရှားနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးတင်းမာနေတဲ့အချိန်မှာပဲအခုလိုဖြစ်ရပေါ်ပေါက်လာတာပါ NATO အဖွဲ့ဝင်ပိုလန်နဲ့လစ်သူယေးနီးယားနယ်စပ်နှစ်ခုကြားကဒီရုရှားပိုင်Kaliningrad ဒေသမှာအဲ့ဒီ missile ဒုံးကျည်တွေကိုစစ်ဘက်ကနေရာချထားတာလို့ Interfax သတင်းဌာနကပြောပါရယ် missile ဒုံးအစ်စ်တွေတပ်ဆင်ထားတဲ့ Baltic ဒေသကရုရှားရေတပ်သင်္ဘောအုပ်စုဟာအဲ့ဒီနေရာမှာပဲရှိနေသေးတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီလွန်ခဲ့တဲ့သတင်းပတ်ကုန်လုံးကပြောကြားထားပေမယ့်အသေးစိတ်ပြောဆိုထားတာမျိုးတော့မရှိပါဘူးမိုင်280ကျော်ဝေးအထိပစ်ခတ်နိုင်ပြီးအတန်ထက်မြန်တဲ့ Onyx ပယ်ရင်တဲ့ဒုံးကျည်ဟာသင်္ဘောတွေကိုပစ်ခတ်နိုင်တယ်လို့မြေပြင်ကပစ်မှတ်တွေကိုလည်းပစ်ခတ်နိုင်ပါတယ်ရုရှားအထက်လွှတ်တော်ကာကွယ်ရေးဆိုင်ရာကော်မတီအကြီးအကဲ Victor Uzarov ကလည်းအမေရိကန်ရဲ့ဒီ missile ဒုံးကျည်ကာကွယ်ရေးအစီအစဉ်တွေကိုတံပြန်ကာကွယ်ဖို့အတွက်Icanda မဟာဗျူဟာမြောက်ပယ်တင်းတပ်ဒုံးကျည်တွေနဲ့ S400 အမျိုးအစားဒီလေကြောင်းရန်ကာကွယ်ရေးမစ်ဆိုင်းဒုံးကျည်တွေကို Kaliningrad ဒေသမှာဖြန့်ချထားမယ်လို့တီးကြားစီပြောဆိုထားပါတယ်ခင်ဗျာ
ဗျူရီအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965ไคลโดมิเตอร์32กิโลเฮิรตซ์9323ญาไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลแลมิเตอร์190กิโลเฮิรตซ์1505รูเนบาทุ่ลนปีนี่บาเลยครับ
ယူအီအမေရိကန်တန်ကနေအင်္ဂါနေ့ညမြန်မာနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမတ်ကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးဆက်သွယ်ရေးစင်တာနဲ့တရုတ်ကုန်သည်ကြီးများအသင်းရုံးသစ်ဖွင့်ပွဲအခမ်းအနားမှာတရုတ်တမ်းမတ်ကြီးဟုန်လျန်းကပြောသွားတာပါ။ပြပခါမှာပါဝင်နေတဲ့သက်ဆိုင်ရာအဖွဲ့အစည်းအားလုံးအနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်နိုင်မဲ့ထိရောက်တဲ့နည်းလမ်းတွေချမှတ်ပြီးတော့ဒီနှစ်ဖက်စလုံးကထိနေသိသိဆောင်ရွက်သွားကြဖို့တိုက်တွန်းတဲ့အကြောင်းနဲ့ဒါမှသာတရုတ်မြန်မာနယ်စပ်မှာညီညွတ်ရေးအမြန်ဆုံးပြန်လည်ရရှိမှာဖြစ်တယ်လို့မစ္စတာလီယန်ကပြောပါရယ်တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေကိုထောက်ခံအားပေးနေပြီးဒါဟာစစ်မှန်တဲ့အမျိုးသားပြန်လည်ရင်ကြားစစ်ရေးအတွက်တစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့ညီညွတ်တဲ့တွေ့ဆုံဆွေးနွေးမှုတွေကနေသာရေရှည်တည်တတ်မဲ့ညီညွတ်ရေးကိုတည်ဆောက်နိုင်မှာဖြစ်တယ်လို့လည်းတရုတ်သံမတ်ကြီးကပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတနင်္ဂနွေနေ့ကစပြီးတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာမှဒီကနေ့မူဆယ်မြို့မှာလက်နက်ကန်အဖွဲ့တွေကဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါရယ်။ထွက်ပြေးလာသူ3,000လောက်ရှိပြီးတော့သူတို့ကိုလူသားချင်းစာနာတဲ့အကူအညီတွေပေးနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းပြောဆိုထားပါရယ်ရှင်။
ဂျပန်ရှေ့မြောက်ပိုင်းကမ်းလွန်မှာအင်္ဂါနေ့အစောပိုင်းက9.4ပြင်းရရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်ဖြစ်ပေါ်လာတဲ့ဆူနာမီအသေးစားလှိုင်းလုံးတွေဟာသမိုင်းမှာအဆိုးရွားဆုံးထိခိုက်ပျက်စီးမှုတွေကြုံခဲ့ရတဲ့ဖူကူရှိမားနျူကလ িয়ার ဆက်ရုံကိုကာယံထားတဲ့ဒတိုင်းတွေကိုရိုက်ခတ်ခဲ့ပါတယ်။ငလျင်ဟာဖူကူရှိမားဒေသကမ်းလွန်ကအနက်10ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာလို့ဂျပန်မိုးလေဝသဌာနကပြောဆိုထားတာပါ။ငလျင်ကြောင့်ဖြစ်ပေါ်ခဲ့တဲ့ပထမဆုံးဆူနာမီလှိုင်းရဲ့အမြင့်ဟာ90စင်တီမီတာအထိရှိပေမဲ့အဲဒီနောက်မှာတော့အားပြော့သွားတယ်လို့ Pacific Tsunami Threat Base Center ကပြောပါရယ်။ငလျင်လှုပ်ခတ်ပြီးတနအီခွဲလောက်ကြာမှာတော့ရေကြီးရေလျှံမှုတွေဖြစ်စင်နိုင်တဲ့အမြင့်1မီတာခွဲလောက်ရှိတဲ့ရေလိုင်းတွေဖြစ်ပေါ်ခဲ့ပါရယ်။ဂျပန်ရုပ်မြင်သံကြားတွေမှာတော့မြစ်တွေထဲကိုစီးဝင်လာတဲ့ရေလိုင်းတွေနဲ့ဟီဂါရှိမတ်ဆူရှိမာစိတ်ကံဘက်ကဒီ5,000တချို့အမှောက်ကုန်တာတွေကိုပြတ်တာပါတယ်။ဒါပေမဲ့လည်းအခုလိုငလင်လှုပ်ခတ်မှုကြောင့်အသေးစားထိခိုက်ပျက်စီးမှုတွေသာရှိခဲ့ပါတယ်။ငလင်လှုပ်ခတ်ပြီးဆူနာမီအချက်ပေးစံတွေပေါ်ထွက်လာခဲ့ပြီးတဲ့နောက် ဒေတာဂန်တွေဟာကွန်မြူနီရှီယာကိုရွှေ့ပြောင်းတင်းရှောင်ကြတယ်လို့ငါဖန်လီတွေရာလဲလှိုင်းတန်ကနေရှောင်တင်းတဲ့အနေနဲ့ကန်းဂျီကနေပင်လယ်စီကိုထွက်ခွာခဲ့ကြပါတယ်
ရာရူကနေဖယ်ရှားခံခဲ့ရတဲ့အီဂျစ်သမ္မတဟာမိုဟာမက်မော်စီအပေါ်မှာချမှတ်ထားတဲ့တသက်တကျွန်းပြစ်ဒဏ်ကိုအီဂျစ်နိုင်ငံရဲ့ထိပ်တန်းအယူခံတရားရုံးကဒီကနေ့ဖယ်ရှားပေးလိုက်ပါတယ်။ဒါဟာသူ့အပေါ်ပြစ်ဒဏ်ချမှတ်ခံထားတဲ့ပြစ်မှု၃ခုတည်းကဒုတိယမြောက်ဖယ်ရှားပေးလိုက်တဲ့ပြစ်မှုပါ။ပါလက်စတိုင်းဟာမက်စ်အဖွဲ့ပါဝင်ပတ်သက်နေတဲ့တရှိုးထောက်လှမ်းမှုစွဲချက်နဲ့မစ္စတာမော်စီအပေါ်မှာနှစ်ခါပြန်တသက်တကျွန်းချမှတ်ခံထားတာကိုအခုအယူခံတရားရုံးကပယ်ဖျက်လိုက်ကြပါဒီတရားရုံးကပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမစ္စတာမော်စီအပေါ်တည်တံပြစ်ဒဏ်ကိုရုပ်သိမ်းပေးခဲ့တယ်လို့သူနဲ့အပေါင်းပါတချို့အပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်တွေကိုလည်းဖယ်ရှားပေးခဲ့တာပါအခုပဲဖျက်ပေးလိုက်တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့မစ္စတာမော်စီနဲ့အပေါင်းပါတွေကိုပြန်လည်စစ်ဆေးမှာဖြစ်ပါတယ်မစ္စတာမော်စီအနေနဲ့အခုလိုဖြစ်တဲ့တချို့ကနေလွတ်သွားပေမဲ့2012ခုနှစ်ကသမ္မတအိမ်တော်အပြင်ဘက်မှာကန့်ကွက်ဆနပြသူတွေကိုဖမ်းဆီးပြီးတော့တရားမဝင်နှိမ့်ဆက်ညှဉ်းပန်းမှုနဲ့တော့ထောင်ဒဏ်အနှစ်20ကြာခံရအောင်မှဖြစ်ပါတယ်ဒီပြစ်ဒဏ်ကတော့ဒီနှစ်အစောပိုင်းတုန်းကချမှတ်ခံထားတာပါမစ္စတာမော်စီဟာ2013ခုနှစ်ဇွန်လ30ရက်နေ့ကအီဂျစ်စစ်တပ်ကအာနာသိန်းဖယ်ရှားတာကိုခံခဲ့ရပြီးတော့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်
။ကလေးငယ်တွေနဲ့အိမ်အောင်ပြုခွင့်ပေးမယ့်အဆိုကိုသူအစိုးရအနေနဲ့ပြန်လည်ရုပ်သိမ်းလိုက်တယ်လို့တူရကီဝန်ကြီးချုပ်ကပြောဆိုပြီးအခုကမှတော့ဒီလွှတ်တော်ကော်မတီတရရက်ကနေအဲ့ဒီအဆိုကိုပြန်လည်သုံးသပ်သွားဖို့ပြီးပို့သွားမှာဖြစ်ပါတယ်။လူများမကြေမနက်ဖြစ်နေတဲ့ဒီအဆိုကိုအတည်ပြုဖို့ဒီကနေ့နောက်ဆုံးမဲခွဲဆုံးဖြတ်ဖို့အရင်တုန်းကအစီအစဉ်ထားတာပါ။အတင်းအဓမ္မကိုရီလက်ရောက်အဓမ္မပြုကျင့်တာမျိုးမဟုတ်ရင်တခါအဲ့ဒီအဓမ္မပြုကျင့်သူနဲ့အဓမ္မပြုကျင့်ခံရသူ main cleaning ရဲ့တို့လက်ထက်မဲ့ဆိုရင်ထောင်တန်းအပြစ်ပေးမှုကိုအချိန်ရွှေ့ဆိုင်းပေးဖို့ဒီအဆိုပြုချက်ထဲမှာပါဝင်ပါတယ်တူရကီမှာအသက်16နှစ်ပြည့်ပြီးမှသာတရားဝင်အိမ်တော်ပြုခွင့်ပေးပေမဲ့တစ်ဖက်မှာလည်းတရားရုံးကအသက်16နှစ်ပြည့်ပြီးသူတွေကိုလက်ထက်ခွင့်ပြုလို့ရှိပြီးအများစုကတော့အစ္စလမ်ဘာသာရေးအခမ်းအနားနဲ့လက်ထက်ကြတာပါအခုခါမှာတော့ဒီအဆိုပြုချက်နဲ့ပတ်သက်လို့အားလုံးအနေနဲ့ပြန်လည်သုံးသပ်ဖို့တောင်းဆိုထားတယ်လို့ဝန်ကြီးချုပ်ဘင်နလီယီလ်ဒီရမ်ကသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့လည်းဒီအဆိုပြုချက်ဟာအဓမ္မပြုကျင့်မှုကိုခွင့်ပြုပေးတယ်လို့ဖြစ်နေပြီးတော့ကလေးငယ်တွေအပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုနဲ့ကလေးတငယ်တွေနဲ့အိမ်တော်ပြုခွင့်တိုက်ဖြတ်တားဆီးရေးလှုပ်ဆောင်နေတာတွေအပေါ်တံပြန်အကျိုးသက်ရောက်မှုတွေဖြစ်စေလိမ့်မယ်လို့ဝေဖန်သူတွေကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတနက်စီပြည်နယ်ချက်တနူကမြို့မှာဒီတနေ့လာနေ့တုန်းကဒီကလေးငယ်6ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ကြောင်ကားမောက်တဲ့ဖြစ်ရပ်အပြီးမှာတော့ကောင်းမောင်းသူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ကြောင်ကားဟာဘေးဆောင်မောက်ပြီးတစ်ပင်ကိုရိုက်ပြီးတော့ကားခေါင်မိုးကနေတစ်ပင်ကကားထဲကိုဖျက်ဝင်သွားတာပါအဲ့ဒီအချိန်ကားထဲမှာမူလာတဲ့ကြောင်တစ်ခုကကလေးငယ်35ယောက်လိုက်ပါလာတယ်လို့အစိုးရအရာရှိတွေကပြောပါရယ်။ကားမောင်းသူကတော့ကားနဲ့လူကိုသေစေမှုမစင်မချင်းအန္တရာယ်ဖြစ်စေမှုကားကိုမစင်မချင်းမောင်းမှုတွေနဲ့ဆွဆွဲထားပါရယ်။အခုဖြစ်ရဟာတခြားရင်စည်းနဲ့တိုက်တာမဟုတ်တဲ့အကြောင်းနဲ့ကားကိုအချိန်နဲ့မောင်းတာကြောင့်ဖြစ်နိုင်တဲ့အပေါ်မှာစုံစမ်းစစ်ဆေးသူတွေကစစ်ဆေးနေတဲ့အကြောင်းချက်တနူကရဲတပ်ဖွဲ့အကြီးကဲ Fred Fletcher ကပြောပါရယ်။လောလောဆယ်ကလေး23ယောက်ကိုစေယုံတင်ထားတဲ့အကြောင်းနဲ့အစိုးရတာဝန်ရှိသူတွေကပြောပါရယ်ရှင်။
အင်္ဂါနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူရင်းနဲ့ကိုအောင်တို့ကပြောပြပေးသွားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်းပါးတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်မကြသေးခင်တုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းသောဒေသတွေမှာထွက်ပြေးတိမ်းရှောင်မှုတထောင်ကျော်သွေးရှိခဲ့တဲ့အတွက်အကူအညီပေးအပ်ထားတယ်လို့မြန်မာအစိုးရကပြောပါရယ်။တစ်ချိန်ထဲမှာပဲတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူတွေလည်းယာနဲ့ချီရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါရယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အော်တိုဘာလာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေကြောင့်ရခိုင်ပြည်နယ်မောင်တော်ဒေသတွင်းကမွတ်စလင်တွေဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုထပ်ပြေးတိမ်းရှောင်နေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲမောင်တော်ဒေသတွင်းပါရှောင်တိမ်းနေသူအများပြားကိုဒီကနေ့မှတွေ့ရှိခဲ့တာပါအဘူဂျာယာကျေးရွာအနီးမှာတင်လူတထောင်ကျော်တွေ့ရှိခဲ့ရတယ်လို့လည်းသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကပြောပါတယ်အကြမ်းဖက်တို
က်ခိုက်မှုတွေကဒေသခံတွေကိုသမ္မတတိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်မှာဘယ်ရွာရရလာလဲဆိုဓာတိသားကျေးရွာနဲ့မွန်းဆောင်ကျေးရွာနဲ့ပြီးဆက်ပြေးတိမ်းချောင်လာတဲ့လူတွေဟိုအလုံးပေါင်း1273ခုရှိပါတယ်။အဲ့ဒီကိုကျွန်တော်တွေ့တဲ့အခါမှာဘယ်သူတွေဘယ်ရွာလဲဒါမှမဟုတ်ကျွန်တော်ဟိုဘက်နိုင်ငံလာလာလားဒီလူလာတိုင်းဒီဘောင်းတော်ပြိုင်တဲ့ရွာတွေမှာနေသလားသိရတယ်။အထူးသဖြင့်အများဆုံးပါလာတာကကျွန်တော်တို့ကအမျိုးသမီးနဲ့ကလေးငယ်တွေပါနေ
ဒီရပိုင်းအတွင်းမှာပဲရာနဲ့ချီတဲ့သူတွေမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတာတွေရှိခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နေကြာဆောင်တပ်တွေကလက်မခံခဲ့ဘူးလို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြခဲ့ပေမဲ့မြန်မာအစိုးရကတော့နှစ်နိုင်ငံနေကြာဆောင်တပ်အချင်းချင်းမေးမြန်းရမှာအဲ့ဒီလိုကိစ္စမျိုးတွေမရှိခဲ့ဘူးလို့ဆိုပါတယ်မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတင်းရှောင်မှုကြိုးစားကြတဲ့သူတွေကိုလုံခြုံရေးအာဏာပိုင်တွေကတပ်ဖြတ်တာတွေနေအဆောက်အုံတွေကိုမိရှုဖျက်ဆီးတာတွေရှိတယ်လို့စွပ်စွဲချက်တွေရှိနေပေမဲ့လည်းအစိုးရဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်ရခိုင်ပြည်နယ်အစိုးရအနေနဲ့ဒီကနေ့တွေ့ရှိခဲ့တဲ့သူတွေကိုလိုအပ်တဲ့အကူအညီတွေထောက်ပံ့ပေးနေပြီးသက်ဆိုင်ရာကြေးရအသီးသီးပြန့်နှံ့အောင်ဆောင်ရွက်ပေးနေတယ်လို့ဦးစောထေကပြောပါတယ
်။အဲ့နားမှာရှိတဲ့အဲ့ဂျွာထဲမှာလည်းတို့ဒီ UAV မျိုးမရဘူး။ဒီလိုမရတော့အဲ့ဂျွာနားမှာရှိတဲ့လက်ကွင်းတွေမှာဂျာကြီးတွေနဲ့အဲ့လိုထိုးလို့နေတယ်ဆိုကျွန်တော်တွေ့ရတယ်။တွေ့ရတော့အခုရခိုင်ပြည်နယ်အစိုးရကတောင်းရရှိသူတွေကနေပြီးတော့အခုဒီဆိုင်ရေးကနေရုပ်ဝလိုအပ်တဲ့အခါလေးကျွန်တော်တို့တွားပြီးတော့ထူးဆန်းပေးရတယ်။ပေးပြရတဲ့ဒီအဖွဲ့တွေကိုဒီလူပေါင်း1,233ဦးကိုသူတို့ရဲ့မူလတိရတွေဖြစ်တဲ့မျိုးတော်ဓာတိစာဒီရောတွေကိုပြန်ပြီးတော့နေတိုင်းဖို့ကျွန်တော်တို့ကစူးစမ်းဝေးဖို့ရခိုင်အစိုးရနဲ့ဒီကျောင်းတော်စကြဝဠာတွေတောင်းပြီးဆောင်နေပါတယ်လက်ရှိနောက်ဆုံးအချိန်မှာ
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကကုလသမဂ္ဂဒုက္ခသည်စခန်းတွေမှာတင်းနှံလာနေတဲ့အထက်မှာပဲမြန်မာပြည်ကနေထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်ပေါင်း9ယောက်ကျော်ရှိနေပြီလို့တချို့လူသားချင်းစာနာထောက်ထားရေးကူညီထောက်ပံ့ပေးနေတဲ့အဖွဲ့တွေကပြောဆိုကြတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။အော်တိုဘာလ9ရက်နေ့ကမောင်တော်ဒေသမှာရှိတဲ့နေကြားဆောင်စခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနင်းတိုက်ခိုက်ရာကနေအစပြုခဲ့တဲ့ဒီပြပခါတွေဟာအခုဆိုရင်တလားကျော်ကြာမြင့်နေပြီဖြစ်ပေမဲ့တင်းငယ်အေးချမ်းတဲ့အခြေအနေတော့လက်ရှိအချိန်ထိမရှိသေးပါဘူး။လက်ရှိအချိန်ထိအကြမ်းဖက်ဖြစ်စဉ်မှာပါဝင်တဲ့သူလို့တန်တရားရှိတဲ့သူ400ကျော်ကိုစုအပ်ဘက်ကဖမ်းဆီးထားပါတယ်။မော်တော်ဒေသကကြေးရ900မှာပြီးခဲ့တဲ့တပတ်အတွင်းမှာပဲအဆောက်အုံပေါင်း800ကျော်ကိုမိရှုဖျက်ဆီးခံခဲ့ရတယ်လို့ဂျိုဒူတပ်ပေါ်တွေကကူကပြီးလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW အဖွဲ့ကမနေ့ကသတင်းထုတ်ပြန်ထားပါတယ်။မော်တော်ခရိုင်နယ်မှာလုံခြုံရေးဟာစိုးရိမ်ရတဲ့အခြေအနေဖြစ်တာကြောင့်စစ်စင်ရေးနေမြေဖြစ်သက်မှတ်ပြီးလုံခြုံရေးအထူးတင်းကျပ်ထားတယ်လို့ရခိုင်ပြည်ကိုတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တွေကပြောဆိုထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ရင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုကိုထက်အောင်တင်ပြသွားတာပါရှင်ခုတော့ရှမ်းပြည်နယ်ဘက်ကပဋိပက္ခသတင်းတွေဖတ်ဆက်ရအောင်ပါမြန်မာပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေအရှိန်မြင့်ပြီးတော့ဆက်ဖြစ်နေပါတယ်။တိုက်ပွဲတွေရပ်ပြီးတော့အပြစ်ခတ်ရစဲနိုင်မှုကတာဝန်ရှိတဲ့မြန်မာအစိုးရဘက်ကရောမြန်မာတပ်မတော်ဘက်ကပါလုပ်ကဲညမယ်ဆိုရင်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတိုက်ပွဲတွေချက်ချင်းရပ်တန့်နိုင်တယ်လို့ပြောဆိုပါတယ်။အကြောင်းစုံကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မူဆယ်အနီးကားလမ်းမပေါ်နဲ့ကုတ်ခိုင်မြို့နယ်ထဲမှာတိုက်ပွဲတွေဆက်ဖြစ်နေပြီးမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်၄ဖွဲ့ပေါင်းထားတဲ့မဟာမိတ်တပ်တွေကအပြန်အလှန်ပစ်ခတ်မှုတွေလည်းရှိနေတာပါ။နိုဝင်ဘာလ22ရက်နေ့အထိတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့တအောင်ပလောင်တပ်ကဗိုလ်မှူးကြီးတာဖုံးကျော်ကအခုလိုပြောပါတယ
်။ဟုတ်ကဲ့တိုက်ပွဲကဆက်ဖြစ်နေတယ်။ဒီမုံကူဖက်မှာလည်းဆက်ဖြစ်နေတယ်ဒီအခုကာလမဘေးမှာလည်းဆက်ဖြစ်နေတယ်ပြည်တော်စုကာလမဒီဘေးကူဆယ်နဲ့အခုခိုင်ကြဒီမှာတိုင်းဖက်မှာလည်းကျွန်တော်တိုက်ပွဲဖြစ်နေတယ်ဟုတ်ကဲ့ပ
ါအခုလိုမျိုးတိုက်ပွဲတွေဖြစ်နေတဲ့အတွက်အရက်သားပြည်သူတွေလည်းထိခိုက်မှုတွေရှိနေတယ်လို့နေဆက်ဖြစ်တာကြောင့်တရုတ်ပြည်ဘက်ကလည်းထွက်ပြေးတင်းရှောင်မှုတွေဖြစ်နေတာပါအရက်သားတွေပြစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ဗိုလ်မှူးကြီးတာဖုံးကျော်ကတော့အခုလိုပြန်လည်ရှင်းလင်းပြောဆိုပါတယ
်ကျွန်တော်တို့ကတော့အခုသမ္မတကစိတ်ကူတက်လာတဲ့ဟာတွေကျွန်တော်တို့ကမတက်နိုင်ဘူးဆိုတော့ကျွန်တော်တို့ပိတ်ဆို့ရည်တွေကျွန်တော်လုပ်ပါတယ်ကျွန်တော်ပြစ်တဲ့အချိန်မှာကလည်းသမ္မတသားတွေတင်လာတဲ့ကားတွေလည်းကျွန်တော်တို့ပြစ်တာဖြစ်ပါတယ်ဆိုတော့အဲ့လိုပြစ်တဲ့ဒီမှာအပြန်အလှန်ပြစ်တဲ့အချိန်မှာကျွန်တော်တို့ကတော့အတက်နိုင်ဆုံးအရက်သားကားတွေကိုရှောင်ရှားဖို့ကျွန်တော်ပြောပါတယ်အဲဒါပေမဲ့တစ်ခါတလေကျတော့သမ္မတကအရက်သားကားတွေနဲ့တက်လာတာရှိသွားတယ်အဲလိုမျိုးဟာတွေတော့ဟိုတော်တော်ရှုပ်ထွေးမှုတွေတော်တော်ရှိပါတယ်တခါလေအပြန်အလှန်ပြစ်တဲ့အချိန်မှာတချို့ကားတွေပိတ်ထားတဲ့ကိုလွတ်လာတာရှိတယ်အဲ့လိုမျိုးဆိုရင်တော့တိုက်ပွဲထိတဲ့ကြားထဲမှာအရက်သားကားတွေဝင်လာတာရှိတယ်ဒါကြောင့်မို့တိုက်ပွဲထိပြီဆိုရင်တော့ဟိုတချို့အရက်သားတွေတကယ်ပြေးတာမျိုးထိခိုက်တာမျိုးဖြစ်နိုင်တယ်ဒါပေမဲ့ဘယ်ကားပြစ်လိုက်တဲ့ဒီကံလဲဆိုတာတော်တော်ဝီခွဲရဖြစ်ပါလေနှစ်ဖက်စလုံးကပြစ်နေကြတာပ
ါနှစ်ဖက်ငင်းငိုင်းလမ်းစာအတွက်အပြေးရှာနိုင်ရေးအတွက်အစိုးရနဲ့တက်မတော်ဘက်ကတော့ဆွေးနွေးညှိနှိုင်းမဲ့အလားအလာတွေတော့မတွေ့ရသေးပါဘူးတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲကတော့သူတို့ရဲ့စစ်စင်ရေးတွေရပ်တန့်ဖို့ကတော့အစိုးရနဲ့တက်မတော်အပေါ်မှာပဲမူတည်တဲ့အကြောင်းဆက်ပြောသွားပါတယ်
တချို့ဒီမင်းအောင်လိုက်အပေါ်မှာမူတည်ပါတယ်သူကဒီစစ်ပွဲကြီးကိုရက်ဖွင့်လို့တဲ့စကားပြောကြရအောင်လို့ပြောတယ်ဆိုရင်ဒါကအဖြစ်တော်တော်ရှင်းပါလေပြီးတော့တော့ဆက်စုကြည့်ပေါ်လဲအများကြီးမူတည်ပါတယ်နိုင်ငံတော်ပိုင်နဲ့ဆန်းအစိုးရကဒီဟာကိုလမ်းကြောင်းမှဖဲ့ပေးနိုင်မယ်ဆိုရင်အာနိုင်ငံရေးစနစ်ကိုလှုပ်ဖွင့်လို့တဲ့အပြည့်ရက်ဖွင့်လို့တဲ့ဆိုရင်အခုလိုတိုက်ပွဲတွေဘာမှဖြစ်စရာမရှိဘူးအခုဖြစ်နေတဲ့တိုက်ပွဲတွေလည်းကျွန်တော်တို့ကိုတာရက်လို့ရပါတယ်အဓိကကတော့ကျွန်တော်တို့ကအာဒီလိုတိုက်ပွဲတွေဖွာတာကလည်းအခုလည်းငိတ်ဆဲလမ်းစဉ်ကြီးကတက်မလို့ကြီးကတူတူလိုဆွဲနေလို့ကျွန်တော်တို့ကလည်းပါဝင်ခွင့်နဲ့တော့ပေးလို့ဒါမျိုးတိုက်ပွဲတွေဖြစ်တာပ
ါမြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ပြည်တွင်းစစ်ဖြစ်နေပြီးငင်းငယ်ရရဖြစ်ခတ်တိုက်ခတ်မှုရစေးသဘောတူစာချုပ်ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တချို့ကြားမှာလက်မှတ်ရေးထိုးထားသလို21ရာစုပင်လုံညီလာခံကြီးကိုခေါ်ယူပြီးတိုင်းရင်းသားတွေနဲ့ဆွေးနွေးခဲ့ကြပေမဲ့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်သလိုစစ်ပွဲတွေကြောင့်တင်းရှောင်နေရတဲ့အိုးအိမ်မဲ့ဒုက္ခသည်တွေကတော့ပိုပြီးတော့များပြားလာနေပါတယ်ရှင
်။မအေးအေးပါရှင်။ဒီသတင်းနဲ့ဆက်စပ်တဲ့တရုတ်နယ်စပ်ဖက်ကအချင်းနေတင်ပြပါောင်းမယ်။တရုတ်မြန်မာနယ်စပ်မြန်မာဖက်ချမ်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမတပ်မတော်ကြားတိုက်ပွဲတွေကြောင့်ဘေးလွတ်ရာတင်းရှောင်ရင်းတရုတ်နိုင်ငံတွင်ထွက်ပြေးလာသူ3000ကျော်ရှိနေပြီလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါရယ်။တိုက်ပွဲတွေရပ်ဆဲကြဖို့ပတ်သက်သူအလုံးကိုတရုတ်ဖက်ကတောင်းဆိုထားပြီးနယ်စပ်ဒေသမှာတရုတ်စစ်တပ်ကိုလည်းတတိပေးတက်လန့်ထားပါရယ်။မြမအစိုးရဖက်ကတော့တရုတ်ဖက်ကတိုက်ပွဲနဲ့ပတ်သက်ပြီးပြောဆိုချက်တွေကိုပြန်လည်စီစဉ်နေတယ်လို့တုံ့ပြန်ပါရယ်။မတင်ရင်ထိုက်ကစူးစီးတင်ပြပေးမှာပါ။
ရှမ်းပြည်နယ်အတွင်းမှာမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေကဒီကနေ့၃ရက်မြောက်နေ့ဆက်ဖြစ်နေပြီးတိုက်ပွဲတွေကြောင့်တရုတ်ဖက်ကိုတင်းရှောင်ခိုးလုံနေတဲ့မြန်မာနိုင်ငံသား3000နီးပါးရှိနေပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှမ်းကအခုလိုပြောပါတယ
်။大约有3000名缅甸边境的民众
တရုတ်မြန်မာနယ်စပ်မှာမြန်မာဖက်ချမ်းမှာနေထိုင်သူ3000နီးပါးတိုက်ပွဲကနေလွတ်မြောက်ဖို့အတွက်တရုတ်နိုင်ငံပိုင်နယ်တဲကိုဝင်ရောက်ခဲ့ကြပါတယ်။လူသားချင်းစာနာဒေါက်တာမှုအနေနဲ့တရုတ်နိုင်ငံရဲ့ဒေသန္တရအစိုးရကသူတို့အတွက်တင့်တင့်လျောက်ပါအောင်စီစဉ်ပေးထားပါတယ်။နောက်ဒဏ်ရာရထားတဲ့လူတွေကိုလည်းဆေးကုသဖို့အတွက်ဆေးရုံတွေကိုပို့ပေးထားပါတယ်။တိုက်ပွဲတွေဆုံးသက်ပြီးတင်းမာမှုတွေရောကျသွားပြီးတဲ့နောက်မှာမြန်မာနိုင်ငံသားတွေအများဆုံးအမိအမြေကိုပြန်နိုင်ဖို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ်။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေအတွင်းတရုတ်နိုင်ငံဘက်ကလက်နက်ချီတွေကြားရောက်တယ်လို့တရုတ်ဘက်ကပြောဆိုထားပြီးတရုတ်အာဏာရကွန်မြူနစ်ပါတီအဘော် Global Times သတင်းစာကတော့တရုတ်ပယ်ချန်ဝန်ဒင်းမြို့ကအစိုးရအဆောင်တစ်ခုကြီးတင့်ပြီးအနေငယ်ထိခိုက်ပျက်စီးရတယ်လို့ရေးသားဖော်ပြသလိုတရုတ်နိုင်ငံပိုင်သတင်းဌာနကလည်းဒီသတင်းကိုထုတ်လွှင့်နေပါတယ်မြန်မာအစိုးရဘက်ကတော့တရုတ်ဘက်ကတိုက်ပွဲနဲ့ပတ်သက်ပြီးပြောဆိုထားတာတွေကိုပြန်ပြီးစီစစ်နေတယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ
်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တက်မတော်ကတော့သူတို့ပြန်လည်စီစစ်တယ်လို့ပြောပါတယ်။ကျွန်တော်တို့ကတော့အခုလိုမျိုးတရုတ်ဘက်ကပြောထားတာကတော့ဒါတွေကိုကျွန်တော်တို့ပြန်လည်လက်ကိစစ်ပြီးမှမအခြေအနေဒါပြန်လည်ပြောပါမယ်လို့ကျွန်တော်ပြောထားတယ်။အခုတက်မတော်ဘက်ကပြန်ကြားချက်ကတော့ကျွန်တော်တို့ဒီတစ်စဲနေ့ချက်စင်မှာလာတိုက်တာလည်းကြည်ရင်ဖြစ်တယ်မိုးကုန်းရေကောင်းတိုက်တာလည်းကြည်ရင်ဖြစ်တယ်အဲဒီတိုက်ပွဲချက်စင်မှာတိုက်ခဲ့ရဲ့မျက်နှာကနော်အရဲမျက်နှာကနေမှသူ့ရဲ့ကြည်သွားလမ်းကြောင်းပေါ့အဓာရီကိုလည်းသူတို့ဟိုတင်းဆက်ကိုပြန်ပြီးတော့ရှင်းပြတော့တယ်သူတို့ကကြည်သွားလမ်းမှာတိကျစီတဲ့ပုံပဲဘက်ကပြည့်ပြည့်ကြည်သွားရောက်တယ်ပေါ့နော်အဲဒါမျိုးတွေလည်းကြောက်ပါတယ်တမဘက်ကတော့ဒါကတော့ KIA ဝင်လာတဲ့အနေထားပေါ့ KIA ဝန်တိုက်တဲ့နေသားဒီလိုပြန်ပြီးတော့ခုခံတာပေါ့တဲ့အနေထားပေါ့ပြီးပြီးတော့ KIA ပြည့်ပြည့်ကြည်စံလို့ဒီလိုတော့ယူဆပါတယ်ဒါတော့အစ်ကိုကျွန်တော်ဆက်နေနေစစ်နေပ
ါတရုတ်ဆိုးရဘက်ကတော့တိုက်ပွဲတွေရက်စဲချဖို့သက်ဆိုင်သူအလုံးကိုဒီဇိုင်းမှတ်မှတ်တောင်းဆိုနေပါတယ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရက
我们强烈希望冲突的双方保持克制立即停止有关的军事行动。
ပြည်ပခါမှာပါဝင်ပတ်သက်သူတွေအားလုံးတို့အနေနဲ့အခြေအနေကိုထိန်းသိမ်းပြီးစစ်ရေးဆောင်ရွက်ချက်တွေကိုရက်စဲကြဖို့အခြေအနေတွေတကြောပြန်ဖြစ်လာမယ့်အရေးကိုရှောင်လွှဲကြပြီးနေဆက်ဒေသမှာအမြန်ဆုံးပြန်ပြီးငြိမ်းချမ်းလာစေဖို့အတွက်ဆောင်ရွက်ကြလိမ့်မယ်လို့ကျွန်တော်တို့အနေနဲ့ခက်ခဲမှမှမျှော်လင့်ထားပါတယ်။ဒါအပြင်တရုတ်နိုင်ငံရဲ့ချုပ်ချာအာဏာနဲ့နေဆက်ဒေသမှာနေထိုင်ကြသူတွေရဲ့အသက်အိုးအိမ်စီးဆိုင်လုံခြုံရေးကိုထိပါစေနိုင်တဲ့လှုပ်ရက်တွေကနေလည်းရှောင်ချကြဖို့ကျွန်တော်တို့ကမျှော်လင့်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကဆန္ဒရှိနေတဲ့အတိုင်းမြန်မာပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်အနေနဲ့အရေးပါတဲ့ခန့်ခန့်သားကနေထဲထဲဝဝင်ဆက်ပြီးတော့ဆောင်ရွက်ပေးဖို့ဆန္ဒရှိပါတယ
်။ကချင်လက်နက်ကိုင်တပ်ဖွဲ့ KIA တအောင်းပလောင်တပ်ဖွဲ့ TNL ကိုကန့်လက်နက်ကိုင်တပ်ဖွဲ့ MNDAA ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ပူးပေါင်းအဖွဲ့တွေကပြီးခဲ့တဲ့တနင်္ဂနွေနေ့ကဆက်လို့တိုက်ပွဲတွေစတင်လာလို့ပူရဲကြေညာချက်ထုတ်ပါတယ်။ မြန်မာအစိုးရဘက်ကတော့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကိုချန်လှပ်ပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ခုပူးပေါင်းတိုက်ခိုက်တာလို့သုံးနှုန်းပြောဆိုတာဖြစ်ပါတယ်
။မတငိထိုက်ပါရှင်။ခုတော့တောင်ကိုရီးယားသမ္မတရဲ့ချစားမှုအရှုပ်တော်ပုံနဲ့မြန်မာစီမံကိန်းတစ်ခုပါဝင်တဲ့အကြောင်းတင်ပြပါမယ်။တောင်ကိုရီးယားသမ္မတနဲ့သူ့မိတ်ဆွေတို့ဆွဆွဲခံနေရတဲ့အကျဉ်းပြတ်ချစားမှုတွေနဲ့မြန်မာနိုင်ငံမှာဒေါ်လာတန်း100နီးပါးတန်တဲ့စီမံကိန်းတစ်ခုလည်းပါဝင်နေတဲ့အကြောင်းမနေ့ညကစပြီးတော့ကိုရီးယားသတင်းဌာနတွေမှဖော်ပြလာပါတယ်။လက်တလောတောင်ကိုရီးယားသမ္မတပတ်ကွန်ဟေရဲ့နာမည်ကိုသုံးပြီးတော့သူ့မိတ်ဆွေအမျိုးသမီးတစ်ယောက်ကသူတည်ထောင်ထားတဲ့ပရာဟိတအမေရိကန်စီမံကိန်းလုပ်ငန်းတွေကဝင်ငွေတွေကိုအလဲသုံးစားလုပ်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့သမ္မတကိုရာထူးကနှုတ်ထွက်ဖို့တောင်ကိုရီးယားပြည်သူတွေကတောင်းဆိုဆန္ဒပြနေတာပါ။ဆက်သွယ်မေးမြန်းထားတဲ့မခွာညိုကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံထဲမှာအမေရိကန်ဒေါ်လာ85သန်းကျော်ဝန်းကျင်ကိုရီးယားဝန်ငွေဘီလီယံ960ကျော်အကုန်ခံပြီးတော့ K Town စီမံကိန်းလို့ခေါ်တဲ့ကိုရီးယား Convention Center တခုတည်ဆောက်မဲ့စီမံကိန်းတခုရှိနေတဲ့အကြောင်းအဲ့ဒီစီမံကိန်းဟာသမ္မတဖတ်နဲ့သူ့ရဲ့အမျိုးသမီးမိတ်ဆွေတို့အတူပူးပေါင်းပြီးပရာဟိတာဖောင်ဒေးရှင်းတခုအတွက်လို့ပြောထားပေမဲ့ရန်ပုံငွေရဖို့အာဏာကိုအသုံးချခဲ့တာတွေရှိသလိုရရှိတဲ့ငွေတွေကိုကိုကျုပ်အသုံးပြုခဲ့တယ်လို့ဆွဆွဲမှုတွေလည်းထွက်ပေါ်နေတာပါဒီကြောင့်နဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးရမှာကာလရှည်ကြာနေထိုင်နေတဲ့ကိုရန်နိုင်ထွန်းကအခုလိုပြောပါဗျ။အ
များကိုသူကတန်လှန့်တာကတော့ပရိဒါဖောင်ဒေးရှင်းတခုကိုမြန်မာနိုင်ငံအတွက်မှတည်ဆောက်မယ်လို့အတန်လှန့်ပြီးတော့အဲကိုရီးယားနိုင်ငံကကုမ္ပဏီအချို့ကိုသမ္မတရဲ့အာဏာနဲ့ပါဝါကိုသုံးပြီးတော့ဒီအလူကနေတောင်းတာပေါ့လေရန်ကုန်ဝေးတောင်းတာပေါ့လေအဲ့ဒါတွေကိုဒီကိုရီးယားနိုင်ငံအတွက်မှရှိတဲ့အချို့အချို့သောကုမ္ပဏီတွေကလည်းအဲ့ဒါတွေဒီဆောက်ဖို့အတွက်ဆိုပြီးပတ်စံကြီးထည့်ကြတယ်ပေါ့လေဆောက်လို့မဲ့လုပ်ငန်းတွေမှာလည်းသူကိုယ်တိုင်းဥဆောင်ပြီးတော့ပါဝင်နေရဆိုတဲ့တည်နေဖတ်ပေါ်လာတယ်ဗောလေအဲ့တော့ဒီကိစ္စကသမနာနဲ့သွားရဲ့ပြီးတော့အခုအကျိုးတူလုပ်ငန်းတွေနဲ့သဘောမျိုးလောက်တာလားဒီလိုမျိုးသမနာရဲ့အာဏာနဲ့လုပ်ငန်းတွေအခွင့်အာဏာတွေကိုယူပြီးတော့သမနာရဲ့အရင်းအမြစ်ပုံကိုဆိုတဲ့အမည်နာမနဲ့ခံယူပြီးတော့သူကအဲ့လိုမျိုးတစ်ဖက်လက်နဲ့ရမမှုတွေကိုကောက်ခံနေရလားတောင်းခံနေလားဆိုပြီးတော့ကိုရီးယားနိုင်ငံအတွက်မှာတော့ကြေပြည့်ပြည့်ဒီသတင်းတွေကဖြစ်နေတယ်ဗောလေ
သမ္မတဖတ်အပေါ်မှာသူ့မိတ်ဆွေအမျိုးသမီးရဲ့လွှမ်းမိုးမှုတွေများလွန်းနေပြီးသမ္မတနဲ့ခင်မင်မှုကိုအကြောင်းပြပြီးမိတ်ဆွေ Treason Shi ကအကျင့်ပြတ်ချစားမှုတွေအကြီးအကျယ်ရှိခဲ့တဲ့အကြောင်းသတင်းတွေနဲ့အတူသမ္မတရဲ့အိမ်တော်ရှိမှစန္ဒပြနေခဲ့ကြတာတလားကျော်ရှိလာပါပြီ။အခုဆိုရင်သမ္မတရာထူးကနှုတ်ထွက်ပေးဖို့အထိစန္ဒပြသူတွေကတောင်းဆိုနေတာဖြစ်ပါတယ်။ဒါပေမဲ့တောင်ကိုရီးယားနိုင်ငံရဲ့ဥပဒေအရရာထူးတာဝန်မှာတည်ရှိနေသရွေ့သမ္မတတဦးကိုစစ်ဆေးမေးမြန်းပိုင်ခွင့်သာရှိပြီးတရားစွဲပိုင်ခွင့်မရှိတဲ့အကြောင်းကိုရန်နိုင်ထွန်းကပြောပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့အစိုးရဘက်ကဘာမှတုံ့ပြန်ဖြေကြားတာမရှိဘူးလို့လည်းသူကပြောပါတယ
်။လက်ရှိမှာတော့အစိုးရဘက်ကနေပြီးတော့ဒီကိသတင်းနဲ့ပတ်သက်ပြီးပြန်လည်ဖြေရှင်းတာတို့ဒီငင်းဆန်တာတို့လုံးဝမတွေ့ရဘူး။ဒီသတင်းတွေကလည်းကိုရန်နိုင်ငံမှာဆိုလို့ရှိရင်ပေါ့လေ MBC ဆိုရဲကိုရီးယားနိုင်ငံမှာအထင်ရှားဆုံးတဲ့သတင်းစာတစ်ခုဖြစ်တယ်။အဲ့တဲ့သတင်းကိုမူတည်ပြီးတော့ပဲကိုရီးယားနိုင်ငံတွင်မှာဒီသတင်းစာတွေမှာလည်းဖော်ပြလာတယ်။တခြားခြားသော review တွေမှာလည်းဖော်ပြလာတယ်ပေါ့လေ။အဲ့တော့ဒီသတင်းကကိုရီးယားနိုင်ငံတွင်မှာအခုလောလောဆယ်အခြေအနေတွေမှာတော်တော်ကိုကြေကြေပြည့်ပြည့်နဲ့လူတွေလက်လူတိုင်းလူတိုင်းပြောဆမှတ်ပြုနေတဲ့သတင်းတစ်ခုတော့ဖြစ်နေပါရဲ့ခင်ဗျာ
။သမ္မတပတ်ကွန်ဟေရဲ့သမ္မတတက်တန်းဟာနောက်ထပ်15လပဲကျန်မာတော့တယ်။အခုလို့သူ့မိတ်ဆွေ Treason Shi ရဲ့အကျင့်ပြတ်ချစားမှုတွေနဲ့ပတ်သက်လို့ကင်တွယ်ဖြည့်ချင်းနိုင်ခြင်းမရှိတာနဲ့ Treason Shi ရဲ့လွှမ်းမိုးမှုတွေခံနေရတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အတူစစ်ဆေးခံနေရတယ်လို့ဒီအခြေအနေကိုထိမ့်သိမ်းနိုင်ဖို့အစိုးရအဖွဲ့အတွင်းမှဝန်ကြီးချုပ်အပါအဝင်ထိတ်တန့်ရရှိတချို့ကိုလည်းအလွှဲပြောင်းလုပ်ခဲ့တာတွေရှိပါတယ်။တဖက်မှာတော့လူနည်းစုတက်ကြီးရွယ်ဦးအဖွဲ့တဖွဲ့ကသမ္မတကိုထောက်ခံကြောင်းနဲ့လက်ရှိဥပဒေကိုလိုက်နာပါဆိုပြီးတံပြန်စန္ဒပြနေကြတဲ့အကြောင်းဒီလိုစန္ဒပြဖို့စန္ဒပြသူတွေကိုတစ်နှစ်ကိုအမေရိကန်ဒေါ်လာ50ဝန်းကျင်နဲ့ညီတဲ့ဝန်ငွေ5000ရရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အကြောင်းလဲကိုရန်နိုင်ထွန်းကပြောပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 2425တို့ကနေဖန်ယူနာဆင်နိုင်ပါရဲ့ရှင
်။ဒ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသတ္တရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာမှာသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။မအေးတနာကျော်ကတင်ပြထားပါရရှင်။
ဒီကစံတမရဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဖြစ်လာမယ်သူက Republican Party တွင်မှပနာမရွေးချယ်မှုတွေစတင်ကလေးကထရမ့်ကိုအစောဆုံးထောက်ခံခဲ့သူအငြင်းသားဗိုလ်ချုပ်ကြီး Michael Flynn ဖြစ်ပါတယ်။စစ်ဖက်ဆိုင်ရာထောက်လှမ်းရေးအရာရှိဖြစ်ခဲ့ဘူးသူ Flynn ဟာနိုင်ငံတကာလုံခြုံရေးကိစ္စတွေမှာထရမ့်ရဲ့ကိုယ်စားတာဝန်ယူမဲ့သူဖြစ်ပါတယ်။မွတ်စလင်တွေကိုကြောက်ရွံ့တာဟာတဘာဝကြပါတယ်ဆိုပြီးတော့ Twitter လူမှုကွန်ရက်အစာမျက်နှာမှာရေးသားပြောဆိုခဲ့ဘူးသူဖြစ်တဲ့အတွက်လဲသူ့ကိုရွေးချယ်တာနဲ့ပတ်သက်လို့စိုးရိမ်သူတချို့ရှိပါတယ်သူကအခုလိုပြောသွားခဲ့ပြူတာပ
ါ Islam is a political ideology
Islam ဟာနိုင်ငံရေးအယူဆတရားဖြစ်ပါတယ်ဘာသာရေးဆိုတဲ့အယူဆအောက်မှာဒါကိုဖုံးကွယ်ထားတာပါ
ထောင်လိုင်းရဲ့တရင်ချက်လက်တွေရယူရမှာညှဉ်းပန်းနှိပ်စက်တဲ့ဤကိုလက်ခံတဲ့အကြောင်း Trump ကပြောဆိုပါတယ်သူ CIA ဗဟိုထောက်လှမ်းရေးအေဂျင်စီအကြီးအကဲဖြစ်တဲ့ရွေးချယ်ခန့်အပ်မဲ့အောက်လွှတ်တော်အမတ် Mike Pompeo ဟာလည်းအကြမ်းဖက်သမားဖြစ်တဲ့တန်တရာရှိသူတွေကိုစစ်ဆေးမေးမြန်းတဲ့အခါမှာအစစ်မြေနီးတွေတုံးဖို့သမ္မတအိုဘားမားအစိုးရလက်မခံတာကိုကန့်ကွက်ဝေဖန်ခဲ့မှုပါတယ်။ဒါ့အပြင်ရှေ့နေကြုံရာထူးခန့်အပ်ဖို့စဉ်းစားထားတဲ့အထက်လွှတ်တော်အမတ် Jeff Sessions ဟာဆိုရင်လည်းမွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်လို့စိုးရိမ်မှုရှိတဲ့သူဖြစ်ပါတယ
်။ If you're not able to do a background check
ဒုက္ခသည်ဖြစ်လက်ခံမှုလျှောက်ထားသူတွေရဲ့နောက်ကျောင်းရာဇဝင်ကိုတရားမစုံစမ်းဘူးအသေးစိတ်မစစ်ဆေးနိုင်ဘူးဆိုရင်အကြမ်းဖက်သမားဖြစ်နိုင်ခြေရှိတဲ့သူတို့ချို့ဝင်ခွင့်ပေးလိုက်တယ်လို့ဖြစ်သွားပါလိမ့်မယ
်။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့လည်းတခြားလုံးတင်းတင်းမာမာရပ်တည်ခဲ့သူဖြစ်ပါတယ်။
Who has more right?
ဒီနိုင်ငံအလုပ်တွေကဘသူအတွက်ပါလဲ။တရားဝင်ရွှေပြောင်းအခြေချနေထိုင်သူတွေအတွက်လား။အမြဲတမ်းနေထိုင်ခွင့်ရသူတွေ၊နိုင်ငံသားတွေအတွက်လား။ဒါမှမဟုတ်တရားမဝင်လာရောက်သူတွေအတွက်လား
။တခြားရွေးကောက်ခံသမ္မတတွေလို Trump ဟာသူ့နဲ့သဘောထားချင်းတိုက်ဆိုင်တဲ့သူတွေကိုသာရွေးချယ်ထားတာဖြစ်ပေမဲ့လည်းအတိုက်ခံတွေကတော့ဒီလိုရွေးချယ်မှုအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ကြပါရဲ့။အထက်လွှတ်တော်အမတ် Jeff Sessions ဟာနိုင်ငံသားတွေကိုမနှက်သက်သူလူမျိုးရေးခွဲခြားတဲ့အုပ်စုတွေနဲ့သဘောချင်းတိုက်ဆိုင်သူလို့ဆွဆွဲကြပါရယ်အငြင်းသားဗိုလ်ချုပ်ကြီး Michael Flynn ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့လေဒီမိုကရက်တွေဘက်ကမေးခွန်းထုတ်တာတွေရှိပါသေးဒီမိုကရက်အောက်လွှတ်တော်အမတ် Adam Schiff ကအခုလိုပြောပါရယ
် This is not someone who is prone
to ကိစ္စရပ်တွေအတော်များများအပေါ်အမျှော်မြင်ရှိရှိနဲ့စဉ်းစားတွေးခေါ်မဲ့လူမျိုးမဟုတ်ပါဘူး Flynn ဟာသူအပြည့်အဝနားမလဲတဲ့ကိစ္စရပ်တွေအပေါ်အပေါ်ရမ်းသာကြည့်ပြီးတော့ဆုံးဖြတ်ချက်ချက်ချင်းချရက်သူပါ
ထရမ့်ရဲ့အင်ဂျူရောအရာရှိချုပ်ဖြစ်လာမဲ့ Rice Privas ကတော့အစိုးရအဖွဲ့အစည်းအတွင်းမှာရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုခုခံပြောဆိုပါတယ
် They will do everything they can to
protect us. လူတွေအလုံးမနေ့အရထားကြတဲ့ကပြည်တွင်းရောပြည်ပမှာရောကာကွယ်ရေးနဲ့လုံခြုံရေးအတွက်လှုပ်နိုင်သမျှလှုပ်ဆောင်မဲ့သူတွေပါ
ရှင်းနေချုပ်ယာရုယူမဲ့အထက်လွှတ်တော်အမတ် Jeff Sessions နဲ့အမျိုးသားလုံခြုံရေးအကြံပေး Michael Flynn တို့ကိုယာရုခန့်အပ်ဖို့အတွက်အထက်လွှတ်တော်မှာကြားနာပွဲကျင်းပအောင်မှာပါDemocrat အထက်လွှတ်တော်ခေါင်းဆောင် Chuck Schumer ကတော့အခုလိုပြောပါရ
စေ The only fair thing to do is
နော်နော်ဒါဖြစ်ဖို့အတွက်ဆိုရင်မေးခွန်းတွေအများကြီးမေးရမယ်နှမ်းနှမ်းဆက်ဆက်မေးခွန်းတွေထုတ်ပြီးတော့အဲ့ဒီအပေါ်မှာရွေးချယ်ဖို့ဆုံးဖြတ်ရမှာပါ
ဒါမဲ့လည်းလွှတ်တော်မှာလူနည်းစုဖြစ်တဲ့ Democrat တွေအနေနဲ့အရင်သမ္မတ Obama ရဲ့ယာတုခံထားမှုတချို့မှာလှုပ်ထုံးလုပ်နေတွေကိုအချိန်မီမလုပ်နိုင်အောင်လို့ Republican ဘက်ကအချိန်ဆွဲပြီးတော့ဆန့်ကျင်ခဲ့တယ်လို့မျိုးရွေးကောက်ခံသမ္မတ Donald Trump ရဲ့အစိုးရအဖွဲ့ဝင်ရွေးချယ်မှုတွေကိုဟန်တားနိုင်မှာမဟုတ်ပါဘူးရှင်
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုမအေးတနာကြောတင်ပြတော့ပါခုတစ်ခါမှာတော့ထုတ်လုပ်သူမတငေထိုင်တဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တရားရည်လိုင်းကိုနားဆင်နိုင်ကြပါပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတရားရည်လိုင်းစီစဉ်ကနေကြိုဆိုပါရစေပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးတော့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာလူတွေတကယ်ပဲငတ်မွတ်တောင်းတခဲ့တဲ့ဒီမိုကရေစီအပြောင်းလဲတွေကိုနှီးမှန်လမ်းမှန်နဲ့အစစ်မှန်ဖော်ဆောင်နေတယ်လို့မြင်ကြပါသလားဒီအကြောင်းကိုအဓိကဆွေးနွေးကြဖို့ပါဒီကောင်းစဉ်နဲ့ဆွေးနွေးဖို့ဖြစ်လာခဲ့တဲ့ကျွန်တော်တို့ချက်ချင်းလက်ငင်းဖြစ်ခဲ့တဲ့အကြောင်းရင်းကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖြစ်ခဲ့တဲ့ကိစ္စတစ်ခုပါအခုချိန်ဒီလဲပဲဒီကိစ္စနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုသံတွေကမရက်သေးပါဘူးအဲ့ဒါကတော့အစိုးရအဖွဲ့ဝင်ဒူးဝင်ကြီးဒူးကိုရုတ်တရက်ဆိုသလိုပဲယာရုကနေတမရအမိန့်နဲ့ထုတ်ပြလိုက်တဲ့ကိစ္စပါဒီဒူးဝင်ကြီးထုတ်ပြန်ခံရတဲ့ဒူးဝင်ကြီးကလည်းပဲသူတာဝန်ထမ်းဆောင်နေတဲ့ဝင်ကြီးဌာနမှာသက်ဆိုင်ရာပတ်သက်ရကိုကျွမ်းကျင်တဲ့ဒူးဝင်ကြီးဒူးပညာရှင်တူဖြစ်နေပါတယ်အဲလိုရုတ်တရက်အထုတ်ပြန်ခံရတဲ့ကိစ္စအပေါ်မှာဝေဖန်တဲ့အခုချိန်ထိရှိနေလို့မှာတခါဒီထုတ်ပြန်လိုက်တဲ့ကိစ္စမှာဟလာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ထိတန်းခေါင်းဆောင်တူပါတီခေါင်းဆောင်ပေါ့အစိုးရအဖွဲ့တာဝန်ရှိသူမဟုတ်ပဲနဲ့ပါတီခေါင်းဆောင်ကပါဝင်ပတ်သက်နေတဲ့အဓိကပြောဆိုတဲ့လူဖြစ်နေတဲ့ဟာကလည်းပဲအဓိကဝေဖန်စရာဖြစ်နေပါတယ်ဆိုတော့ပင်တိုင်းဆွေးနွေးပြဖို့အတွက်ကျွန်တော်တို့ဒီ1990ပြည့်နှစ်ရွေးကောက်ပွဲအဲ့ဒီချိန်ကလည်းပဲမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဟာနိုင်ငံလုံးကျွတ်နီးပါးရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ဒါကျွန်တော်တို့မသိသေးသူများသိဖို့အတွက်ပါအဲ့ဒီ1990ပြည့်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကိုစားပြုပြီးတော့ရွေးကောက်ပွဲအနိုင်ရခဲ့တဲ့ကိုယ်စားလှယ်တွေကတူဖြစ်တဲ့အခုလည်းရှိအမေရိကန်ပြည်တော်စုအင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင့်ဆွေပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာတောက်လျှောက်နေထိုင်နေပြီးတော့မြန်မာအရေးနိုင်ငံရေးစီးပွားရေးလူမှုရေးစသည်အားဖြင့်လေလာသုံးသက်စောင်းပါးတွေရေးသားနေတဲ့ဒေါက်တာရံပြူသိန်းဖြစ်ပါတယ်ဆရာဝန်တယောက်စလုံးကျူးဆိုပါရခင်ဗျာပထမဦးဆုံးကျွန်တော်တို့ဒီအစီအစဉ်မစခင်မှာကျွန်တော်အစိုးရသမရာယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုဒီဒုဝန်ကြီးဒုနှုတ်ထက်ခံရတဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်နေတဲ့ပုံမှာတုံ့ပြန်ချက်ကျွန်တော်မေးထားတာရှိပါတယ်16စက္ကန့်ရှိပါတယ်အဲ့ဒါလေးကိုကျွန်တော်ရင်စုံနားထောင်ကြည့်အောင်ပါ
အခုကျွန်တော်တို့လည်းအဲ့နံပါတ်တွေကဘာမှပြောကြလို့မရှိဘူး။ဆိုရအကြေနေရပါတော့။စက်ပြီးနေတဲ့ပတ်သက်လို့အဲ့ဒီလိုတောင်းချက်တွေရှိပါလား။ရှိတဲ့ခါမှာလည်းကျွန်တော်တို့အမြင်ကဘလို့ဆိုတဲ့ရှင်းနေတယ်ပေါ့နော်။နောက်ပိုင်းအသေးစိတ်အဲ့လိုမျိုးထုတ်ပြန်ခြင်းမျိုးမရှိပါဘူး။
ဥစ္စာထေပြောတော့တဲ့သဘောကတော့ဒါအစိုးရအဖွဲ့တစ်ဖွဲ့ရဲ့ပုံမှန်လှုပ်ဆောင်နေကြနီလန်အတိုင်းပဲလုပ်တယ်ဆိုတဲ့သဘောမျိုးဥစ္စာထေကပြောသွားပါတယ်။ကျွန်တော်ဒီအစီအစဉ်မစခင်မှာပါပဲသိပ်မကြာသေးခင်လေးတွေပဲဒီကျွန်တော်တို့ Tomorrow Journal ပြည်တွင်းမှာခြေစက်တဲ့ Tomorrow Journal ရဲ့ online စာမျက်နှာမှာဒေါက်တာထွန်းဝင်းနဲ့တွေ့ဆုံမေးမြန်းထားတာကိုမနေ့ကနေ့ဆိုရင်တင်ထားတာရှိပါတယ်အဲ့ဒီမှာနောက်ဆုံးမေးခွန်းကိုဒေါက်တာထွန်းဝင်းဖြစ်ထားတာလေးကျွန်တော်ပြန်ပြောပြပါရစေမေးတဲ့မေးခွန်းကနောက်ဆုံးမေးခွန်းအနေနဲ့တာဝန်ကရက်ဆက်ချင်းခံရတဲ့ပေါ်ဗာများပြောချင်ပါတယ်လေလို့သတင်းတော်ကမေးပါတယ်ဒေါက်တာထွန်းဝင်းပြောထားတာကတော့ပြောရရင်တော့အကြောက်တရားခစ်ကိုပြင်ရောက်သွားတယ်လို့ယူဆပါတယ်အမှန်ပြောသူတွေလမ်းပြီးရောက်သွားနိုင်ပါတယ်အမှန်တရားကိုမကြိုက်သူတွေကြံ့နေပါတယ်အုပ်ချုပ်ရေးအပိုင်းမှာအမြင့်ဆုံးယူထားတဲ့သူအရင်အစိုးရလူတွေပေါ့လူကြီးနားနေပြီးလူကြီးအကြိုက်လိုက်လို့နေသူတွေပေါ့ဗျာမလုတ်ရင်လည်းအပြောမလုတ်ပါဘူးလုတ်တဲ့သူကြတော့လေလုတ်ရင်းနဲ့အခုလိုတာဝန်မှရက်ဆက်ချင်းခံရတာပဲလို့ပြောချင်ပါတယ်ဆိုပြီးဒေါက်တာထွန်းဝင်းကပြန်ဖြေသွားပါတယ် Tomorrow Journal နဲ့တွဲဆုံမေးမြန်းခန်းကနေပြီးတော့ကျွန်တော်ကောက်နှုတ်ပြီးတော့ဖြေပြတာပြောပြတာပါဆိုတော့ပထမဦးဆုံးကျွန်တော်ဗင်နယ်ဆွေးနွေးသူနူရဲ့သဘောထားကိုရင်ဆိုနှောင်းထောင်းကြည့်အောင်ပါဆရာဒေါက်တာတင့်ဆွေဒေါက်တာထွန်းဝင်းယာရုကအနာပိတ်ခံရတဲ့ကိစ္စသိရတယ်ပြီးတဲ့အခါမှာဒါနဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်လာတယ်ဆရာရဲ့ပထမဦးဆုံးအမြင်သုံးသပ်ချက်သိရစီခင်ဗျာ
โอเคဒါမျိုးဖြစ်နိုင်တဲ့ကာလတစ်ခုဖြစ်တယ်နောက်တစ်ခုကခုရက်တွေအတွင်းမှာခုရက်တစ်ပတ်အနည်းငယ်အတွင်းမှာ NLD ဟာဟိုလူပြောများခံရတဲ့ပါတီတစ်ခုဖြစ်ပါတယ်ခင်ဗျာဒါဟာအန္တမစိတ်မကောင်းစရာအဲတင်းတစ်ခုလို့ကျွန်တော်ပထမမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာရံမျိုးသိန
်းဟုတ်ကဲ့ကျွန်တော်ရဲ့အမြင်ကတော့ဗောလေဟိုခုနကကျွန်တော်တို့ဒီကမလာယုံကတာဝန်ရှိပုဂ္ဂိုလ်ကပြောသွားတယ်ဗောလေဒီဝင်ကြီးဖြစ်ဖြစ်ဒုဝင်ကြီးဖြစ်ဖြစ်ဟဲ့လားတာဝန်ကနေရက်ဆဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါအစိုးရအဖွဲ့ရဲ့လုံယုံလုံစင်အတိုင်းပေါ့လေဒါမထုတ်ပြန်စရာအကြောင်းရင်းကိုထုတ်ပြန်ဖို့ဟိုမလိုအပ်ဘူးဆိုတဲ့ပုံစံမျိုးပြောသွားတာတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုချိန်မှာဒီလက်ရှိ NLD အစိုးရကိုကျွန်တော်တို့ကရှုမြင်တာကအရင်ကျွန်တော်တို့နိုင်ငံမှာအစဉ်အဆက်အုပ်ချုပ်ခဲ့တဲ့အာဏာရှင်အစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကဟိုတောင်းဆိုနေတာမဟုတ်ဥပမာဒေတာတွင်းမှာရှိတဲ့ ကျွန်တော်တို့အခြားပေါ့လေနောက်ကျွန်တော်တို့အာရှဒေသတွေမှာရှိတဲ့အခြားဒီမိုကရေစီနိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေကအစိုးရတွေနဲ့နှိုင်းယှဉ်ပြီးတော့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်တယ်။နောက်ပြီးတော့ဒေါက်တာထွန်းဝင်းဘက်ကလည်းပဲဘာဖြစ်လို့နော်ဒီလိုအကြောင်းရင်းကိုသိကျင်လဲဆိုတော့သူ့ကိုအရေးယူလိုက်တဲ့ပုံမှန်မှာနော်ပေးအပ်သည့်တာဝန်ကိုခြေပြွန်စွာမထမ်းဆောင်နိုင်တော့ဆိုတဲ့အချက်ပါ။အဲ့တော့ဒေါက်တာထွန်းဝင်းဘက်ကလည်းသူဟာပေးအပ်တဲ့တာဝန်ကိုခြေပြွန်စွာထမ်းဆောင်ခဲ့တယ်နော်။အဲ့ဒီလိုမထမ်းဆောင်ဘူးလို့သတ်မှတ်နိုင်တဲ့အကြောင်းအချက်တွေကိုသူ့အနေနဲ့သိဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်။
အဲ့ဒီအတွက်ကြောင့်မလို့ဒါဟာအရေးကြီးတယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ
်။ဟုတ်ကဲ့ဆိုတော့ဆရာတင်းဆိုရင်ဒီဒေါက်တာထွန်းဝင်းကိုအစိုးရဘက်ကတော့တရားဝင်အကြောင်းပြချက်မပေးဘူးပေါ့ဒါပေမဲ့အင်တာဗျူးတွေမှာပြောတာတွေရှိပါတယ်နော်တစ်ဖက်ကလည်းပဲသတင်းထုတ်တွေကနေပြီးတော့မေးတာမျက်နှာတွေ့ဆုံတာတွေကနေပြီးတော့သတင်းတွေထွက်တာတွေလည်းရှိပါတယ်အစိုးရဘက်ကတာဝန်ရှိသူတွေဘက်ကတိတိကျကျမပြောပေမဲ့ကျွန်တော်တို့အကြောင်းပေါ့လေဖြစ်တဲ့အခြေခံအကြောင်းရင်းလေးတွေကိုတော့အကြမ်းပြင်းကျွန်တော်တို့တွေသိထားကြတာတော့ရှိပါတယ်ဆိုအဲ့ဒီသိထားတဲ့အခြေအနေအကြမ်းပြင်းပေါ်မှာအခြေခံပြီးတော့ဆရာတော်တင်းဆွေသုံးသပ်မယ်ဆိုရင်ဒေါက်တာထွန်းဝင်းကိုအခုလိုရုတ်တရက်ယာရူးကနေထုတ်ပြစ်လိုက်တယ်ပေါ့ကျွန်တော်ဒီတိုင်းပဲပြောကြရအောင်ကိစ္စသည်ကျိုးကြောင်ညီညွတ်စီလျော်တယ်လို့ဆရာယူဆသလား
အဲဟုတ်ကဲ့အဲကျွန်တော်လည်းအကုန်မသိဘူးတိတလောက်ကတိနိုင်တလောက်ကလည်းတစ်ဖက်သက်လို့ပြောရမှာပေါ့ဆရာဦးထွန်းဒေါက်တာထွန်းဝင်းဘက်ကပြောတာတွေပဲကျွန်တော်တို့သိရတယ်ဆိုတော့ဟိုမှန်းဆပြီးတော့ဝိပါရတော့တိတ်ဟိုကျိုးကြောင်မစီလျော်ဘူးလို့ယူဆပါတယ်။သို့တော့ခြုံငုံပြီးတော့သုံးသပ်ရင်ကျွန်တော်တို့ဒီနေ့ကလည်းတခုပြောခဲ့ပါတယ်။ဒီဖြစ်ပျက်ဟာတခြားသောအလုတ်ထုတ်ပြရလောက်အောင်အကြောင်းပြချက်တွေဖြစ်တဲ့အာဂရီလိုက်စားမှုတို့ဟလာဟိုအလုတ်တာဝန်မကျွေးဘူးတို့ဆိုတာတဲ့ကျွန်တော်မြင်တာကတော့ဆက်ဆံရေးလို့ခေါ်တဲ့လူမှုဆက်ဆံရေးတခုဒီနေ့အပြင်အထက်အောက်ဆက်ဆံရေးဒီနေ့အပြင်ပတ်သက်ဆက်နွယ်နေတဲ့ပုံကိုယ်တွေနဲ့ဆက်ဆံရေးမှာတစုံတစ်ခုအဖို့ဖြစ်ရှိခဲ့သလားလို့ဟိုကျွန်တော်ကတံပြားရှိပါတယ
်။အ
ဲ့တော့ဒါကတော့သိကြီးတော့ဟိုကျွန်တော်အမြင်ပေါ့နော်ပုံကိုယ်ရင်းဟိုခိုင်မာမှုအားနည်းတဲ့အဲဟိုအကြောင်းအရာအကြောင်းပြချက်လို့ကျွန်တော်ကထင်နေတယ်ခင်ဗျ
။ဟုတ်ကဲ့ဒေါက်တာရမျိုးသိန်းကပြည်ထဲမှာနေတဲ့လူအဓိကလည်းပဲဒါတွေကိုလေ့လာစောင့်ကြည့်နေသူဆိုတော့ဒေါက်တာရမျိုးသိန်းကရောဒီလိုထုတ်ပြတဲ့ကိစ္စကြိုးကြောင်းသင့်လျော်တယ်လို့ယူဆသလား။
ကျွန်တော်ကတော့လုံးဝကိုတော့ချိုးချောင်းစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့ပို့ဆိုးတာကဒီဒုဝန်ကြီးတယောက်ကိုတော့တာဝန်ကနေရက်ဆဲတဲ့ကိစ္စမှာတော့ပါတီရဲ့ခေါင်းဆောင်တဦးကပါဝင်ပတ်သက်နေတဲ့ကိစ္စ။တော့အဲ့ဒါဟာလည်းပဲဗာလဲဆိုတော့အရင်အာဏာရှင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့ကျင့်သုံးခဲ့တဲ့ပုံစံမျိုးနဲ့ထပ်တူကျနေတာဟာပြည်တွင်းမှာရှိတဲ့ပြည်သူလူထုအများစုအတွက်မနှမြုပ်စရာဖြစ်နေပါတယ်။အဲ့တော့လက်ရှိအခြေအနေမှာဆိုရင်ဥပမာ Facebook စာမျက်နှာပေါ်မှာဒီဒေါက်တာထွန်းဝင်းနဲ့ပတ်သက်ပြီးတော့ဒီ signature campaign တောင်းမှစနေတဲ့အနေအထားမျိုးဖြစ်နေပါတယ်ပြည်တွင်းမှာ
။
အဲဆိုလိုချင်တဲ့သဘောကတော့လက်ရှိနော်ဒီဖြစ်စဉ်ဟာတာမန်အားဖြင့်ပြောရင်ဒုဝန်ကြီးတယောက်ကိုဟလာတာဝန်ကရက်ဆဲတာဖြစ်ပေမဲ့လို့ NLD ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအတွက်ကိုနော်အင်မတန်မှဟိုအနောက်လက္ခဏာဆောင်တဲ့ဟိုတက်ရောက်မှုတွေရှိလာတဲ့ဖြစ်စဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတ
ယ်။ဟုတ်ကဲ့ဒီနေရာမှာကျွန်တော်ကြားဖြတ်ပြီးတော့ပြောချင်တာကကျွန်တော်ဒီအကြောင်းအရာကိုဆွေးနွေးတာဒီဒေါက်တာထွန်းဝင်းဆိုသောလူပုဂ္ဂိုလ်တဦးဝင်ကြီးဌာနတစ်ခုကဒူးဝင်ကြီးတဦးယာရူးကထုတ်ပယ်ခံရတဲ့ကိစ္စတစ်ခုတည်းဖြစ်ရတစ်ခုတည်းလူပုဂ္ဂိုလ်တဦးတည်းကိုအဓိကယူရပြီးဆွေးနွေးတာမဟုတ်ပါဘူး။ဒါဟာဟလာတိုင်းပြည်တစ်ခုလုံးအစိုးရအဖွဲ့တစ်ခုလုံးလက်ရှိအစိုးရအဖွဲ့ရဲ့စွမ်းဆောင်ရည်လူတွေမျော်လင့်နဲ့ပြောင်းလဲအပြောင်းလဲဆိုတာဒီဓာတ်ရီအားလုံးနဲ့ဆက်ဆက်ပြီးတော့မှဒီကိစ္စကိုဆွေးနွေးတာဖြစ်ပါတယ်လို့ကျွန်တော်ထပ်ပြီးတော့အသိပေးချင်ပါတယ်။သောရရှင်သူအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာရှိပါတယ်။ပညာရှင်တွေလိုအပ်နေတဲ့အစိုးရအသစ်လက်ထက်မှာတာဝန်ကရက်ဆဲရလိုက်အောင်တိကျခိုင်လုံနဲ့ရှင်းလင်းချက်တစုံတရာမထုတ်ပြန်ပဲအခုလိုပညာရှင်တယောက်ကိုတာဝန်မှရက်ဆဲလိုက်တာမဖြစ်သင့်ဘူးလို့ယူဆမိပါတယ်။အစိုးဆုံးကတော့ NLD ပါတီခေါင်းဆောင်ဦးဝင်းထိန်ကနိုင်ငံတကာပြောထားပါတယ်ဒါကျွန်တော်ကိုယ်တိုင်ဦးဝင်းထိန်ရဲ့ပြောစကားကိုတိတိကျကျသိတာမဟုတ်ပါဘူးတော်တော်ရှင်ရဲ့ရည်သားချက်မှာပါတာဝန်ကရဆက်ခံရတဲ့ဒုဝန်ကြီးကိုကြိုတင်သတိပေးပြောကြားခြင်းပါပဲဒါဟာပါတီခေါင်းဆောင်တယောက်ကအစိုးရအဖွဲ့ရဲ့ဝင်ရောက်ဆွတ်ဖက်တဲ့သဘောတည့်ရောက်နေတဲ့အတွက်ပါတီအတွက်ရောမိမိအတွက်ပါဂုံတိတ်ခါကြဆင်းသွားနိုင်တယ်လို့ယူဆမိပါတယ်တဲ့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာပါဒါရဲ့ဆွေးနွေးမှာတော်တော်ရှင်နဲ့ဖိတ်ခေါ်ပါမယ်ပထမဦးဆုံးတော့မြန်စေရနာဆိုတဲ့တော်တော်ရှင်ပါမြန်စေရနာဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ဟိုဆွေးနွေးရပါ ဒီပြင်စီပွားရေးပါ냐တော့တရားရေးပါ냐မျိုးရောပါသလားဒါမို့ဟိုဇာတိတပ်ထွင်းကိစ္စပဲလားမသိဘူးခင
်ဗျ။အော်ဒူးဝင်ကြီးယာရုကထုတ်ပဲခံရတဲ့ပတ်သက်ပြီးတော့လက်ရှိအစိုးရရဲ့လှုပ်ဆောင်ပုံကတဘာဝကြသလားဒီပေါ်မှာသဘောတူသလားဘယ်လိုသဘောရသလဲ
။အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့နဲ့ကျွန်တော်တို့အပေါင်းအသင်းနေကျွန်တော်လက်ထဲဆိုင်မှာပေါ့နော်။ဟိုဟိုဆိုင်ဆိုင်ကြာကြာလာကြဆွေးနွေးကြတဲ့အခါကျပြောပြတဲ့အချိန်ကျဒီလိုအကြောင်းပြချက်မသေးဘဲနဲ့ဟိုဒီလိုထုတ်ပယ်ပြလိုက်တယ်ဆိုတော့တကယ်ကြီးကိုလက်မခံနိုင်စိတ်မကောင်းဘူးခင်ဗျာ
ဟုတ်ကဲ့
ဆိုတော့ဥပမာကျွန်တော်တို့ငယ်ငယ်အကြောင်းသားဘဝဆိုတော့အကြောင်းသားဘဝကဟိုအကြောင်းသားခြင်းပဲပြဿနာတက်တဲ့မော်နီတာနဲ့ပဲပြဿနာတက်တဲ့ဆရာမနဲ့ပဲပြဿနာတက်တဲ့အဲ့လိုတယ်လို့ရှိရင်ငါဦးနှစ်ဖက်ကတူတူမနဲ့ကိုမားလို့ဆိုတာရှိတာပဲအဲ့တော့နောက်ဆုံးမှာအကြောင်းကြီးကြီးရောက်ပြီးအကြောင်းကြီးကခေါ်ပြီးတော့ဒီဟာစစ်စစ်မင်းများကြီးမှဘယ်သူမားတယ်မှန်တယ်ဆိုတာကိုဆုံးပြတာအဲ့ဒါကျွန်တော်တောင်းတော့ဘွားတွေအလို့ချင်းလေးပေါ့နော်အခုဥစားတော့ဟိုအကြီးကြီးလုပ်တဲ့သူကခေါ်ပြီးတော့ငါဦးနှစ်ဖက်ကိုဝင်းကြီးတူဝင်းကြီးကိုမေးတာဟာညာမလုပ်ဖက်နဲ့ဟိုဒီလေတစ်ဖက်ကဆုံးရလိုက်တယ်ဆိုတော့ဒါပြီးဒါကတော့ဒီညာရှင်လည်းဖြစ်တယ်လေ
ကျွန်တော်တို့
တို့ပုဂ္ဂိုလ်လေးကတည်တယ်ဒီပေါ်မြင်လည်းမြင်ဘူးဟိုကြားလည်းမကြားဘူ
းဟုတ်ကဲ့ပါ
ဆရာဟိုကျွန်တော်တင်ချတော့ပါရတဲ့ဝန်ကြီးကိုလည်းကျွန်တော်တို့အစားဟိုဒီညာ
ဟုတ်ကဲ့ပါမြင်စီရနာနည်းနည
်းဝန်ကြီးလောက
်ချုပ်ပြောပါခ
င်ဗျာပေါ့နော်အဲ့တော့ဟိုပညာရေးဝန်ကြီးဆိုတော့ပညာရေးလောကလည်းကျန်းသာဆရာတွေရောတို့ဘောကြရဲဆိုတော့အဲ့လိုဖြစ်နေခင်ဗျာအခုတော့ဟိုစိုက်ကြီးရောက်ကြတဲ့ကျွန်တော်တို့
ကဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မြန်စီရနာဆွေးနွေးကြတာပေါ်ပြီလို့ယူဆပါတယ်နောက်တစ်ခါကျွန်တော်တို့စကိုင်းတိုင်းမော်လိုင်းမြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ပါကျွန်တော်တို့တက်နိုင်ဆုံးလိုရင်းတူရှင်ဆွေးနွေးပြကြပါခင်ဗျာဦးကြအောင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့အစိုးရကကြောင်းလဲမှုနဲ့ပတ်သက်ပြီးရှင်းနေရရင်တော့ကြောင်းလဲခြင်းတိုင်းလို့ကြောင်းလဲပြီးဆိုတော့လေအထက်ပိုင်းဆိုင်ရာမှာတော့ပြောင်းလဲပြီဆိုတာသိကြပါတယ်ဒါပေမဲ့အောက်ခြေအဆင့်ဖြစ်တဲ့ကျွန်တော်တို့ရဲ့ကြီးလက်တော်ရွာအဆင့်မှာတော့2015မတိုင်မီရေကောက်ပွဲမတိုင်မီကာလကအတိုင်းပဲဖြစ်နေတော့မှာတို့တော်လဲပြီးပြီးတော့ဆက်လာမယ်လို့တော့စောင့်မျှော်နေသေးပါဒီလိုကြီးအဲ့တော့ဒါအားလုံးချမ်းသာချမ်းသာကြပါစေ။ဒီလောက်ပါပြီလား
။ကျေးဇူးအများကြီးတင်ပါတယ်ဦးကြောင်း။ကျွန်တော်တို့ Facebook ပေါ်မှာဆွေးနွေးထားတဲ့ message တချို့လည်းပြပြကြပါတယ်။တဦးကနှစ်ပေါင်း50ကျော်ဆွေးရွာလာတဲ့နိုင်ငံကိုတနည်းမပြည့်သေးတဲ့ဆွေးရွာကဘယ်လိုလုပ်ချက်ချင်းကြီးပြောင်းလဲပေးနိုင်မှာလဲတဲ့။နောက်တူကတော့ပြောင်းလဲခြင်းကိုသိကျင်တာလား။အခုလည်းပြောင်းလဲနေတာပဲ။ဟိုတုန်းကမပြောရတဲ့စကားတွေပွန့်ပွန့်လင်းလင်းပြောနေရတယ်။ထောက်ပြရတဲ့ဝေဖန်ရတဲ့ဟိုတုန်းကအဲ့လိုပြောရလို့လား။ပြောင်းလဲရမှာကတကယ်တော့တဦးစီးမှာရှိတဲ့စိတ်ဓာတ်တွေကိုမပြောင်းသေးပြောင်းလဲနေတာဘာလဲလို့မမေးပါနဲ့တဲ့။နောက်တူကတော့အပြက်မြန်နေအောင်မြင်ဖို့ကခက်တယ်အောင်မြင်မှုလူချင်းရဲ့အချင်းဆိုတာပေးရမယ်ပြည်သူတွေအတွက်ကောင်းကျိုးမပေးတဲ့အစိုးရတဲ့စာရင်ပြည်သူတွေရဲ့ကောင်းကျိုးပေးမယ်အစိုးရကိုတော့အချင်းပေးရမယ်ဘလို့ပဲဖြစ်တိုင်းပြည်အတွက်ကြိုးစားနေတယ်ဆိုရင်ဘလောက်ပဲစောင့်ရစောင့်ရစောင့်နိုင်ပါတယ်တဲ့ဒါက Facebook ပေါ်မှာပေးပို့ပြီးတော့ဆွေးနွေးထားတဲ့မှတ်ချက်တွေကတချို့ပါဆရာတော်တင်းဆွေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာခေအဆက်ဆက်လွတ်လပ်ရပြီးတော့နှစ်ပေါင်းများစွာခေအဆက်ဆက်ကဒီပညာရှင်တွေနေရာပေးမခံရပါဘူးဘေးဖက်ခံရပါတယ်အစိုးရမင်းများကစိတ်ထင်တဲ့အတိုင်းစိတ်ရှိတဲ့အတိုင်းလှုပ်ပါတယ်လှုပ်သိမ်းလှုပ်ထားတဲ့အတိုင်းမလှုပ်ပါဘူးအခုတော့ဒီကိစ္စဟာလေအဲ့ဒီလိုအလားတန်မျိုးလားဆိုပြီးတော့လူတွေကစိုးရိမ်စိတ်ရှိကြတာပါဇာတိပုံမှာဘယ်လိုသဘောရသလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်နိုင်ငံမှာလှုပ်လိုက်ရပြီကလေးလို့တောင်းပြောရပါတိတာတာတော့ဘိုးချုပ်ကြီးနေဝင်အားနဲ့တင်ပြတဲ့နောက်မှာပညာတတ်တဲ့ပုဂ္ဂိုလ်တွေကိုနေရာမပေးတဲ့အဆင်လာရှိတယ်နောက်နေရာပေးပြတော့လေနေတူပညာနဲ့တူတာဝန်နဲ့အဆက်တရီပေးခဲ့တာရှိပါတယ်။အခု NLD ဆိုရကြတော့ကျွန်တော်မြင်တာကခုနဆွေးနွေးကြသလိုဆွေးနွေးတဲ့ဘေးကနေဆွေးနွေးကြတယ်ပေါ့နော်။ပြောင်းလဲမှုတစုံတရာရှိတယ်။ရှိတာကလည်းအမှန်။ပြောင်းကြရတယ်လိုတာကလည်းအမှန်။အဲ့လိုတာထဲမှာဟိုဒေါက်တာထုံမင်းခုနမီဒီယာတခုမှ interview ပေးသလိုမျိုးဟာတကယ်ကိုဖြစ်နေတဲ့အဖြစ်ဖြစ်ပေါ့နော်။အဲ့တော့ကျွန်တော်မြင်တာ NLD ကဟိုယူကပွဲတော့ကတော့ပါတီကြည့်ပြီးမဲ့ပေးခဲ့တယ်အစိုးရဖွဲ့တဲ့ခါမှာလူကြည့်ပြီးဖွဲ့တယ်လို့ကျွန်တော်မြင်တယ် အဲ့တော့လူယူတဲ့ခါမှာယူတဲ့ပုဂ္ဂိုလ်ကနေထားတဲ့စံငယ်ရယူတော့မှာကျွန်တော်တို့ကယူကြတာမဟုတ်ဘူးပေါ့နော်အဲ့တော့ဘယ်လိုလဲတော့ဟိုမသိဘူးခုလိုဖြစ်လာတော့ကသူပြေတာမှာအားရကျနေရှိသလားသုံးမဟုတ်ယူပြီးတဲ့နောက်မှာစိတ်ဆိုင်လောကမှာဖြစ်ဖြစ်ရှိသလားဆိုတဲ့ကိစ္စပေါ့နော်အ
ဲ့
တော့ပညာရှင်တွေမှာကျွန်တော်သိတာပညာရှင်ကလည်းပညာရှင်အရာနောက်တကနိုင်ငံရေးဆိုတော့အစိုးရဆိုတော့နိုင်ငံရေးပါတော့နိုင်ငံရေးကလည်းလိုတယ်ခင်ဗျအဲ့တော့ကျွန်တော်မြင်တာကတော့ပညာအသိရောနိုင်ငံရေးအသိရောပေါ့နော်အဲ့နှစ်ခုလုံးဟိုပြည့်စုံလို့ရှင်တော့ကကျွန်တော်တို့ဟာတင့်တော်တဲ့ဟိုတာဝန်ရှိတဲ့ခေါင်းဆောင်တွေကျွန်တော်ရမှာမှန်မယ်လို့ကျွန်တော်ထင်ပါတယ်ခင်
ဗျဟုတ်ကဲ့တော်တော်ရမျိုးသိန်းကိုလည်းမပေးခင်ကျွန်တော်သောတာရှင်နှစ်ဦးရှိပါသေးတယ်ဇက်တိုက်ဆွေးနွေးခွင့်ပေးလိုက်ရအောင်ပါပထမတူကထိုင်းနိုင်ငံကကိုတိလည်မှုပါကိုတိလည်မှုသဘောထားဆွေးနွေးပါခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အမြင်ရတော့ကောင်းတာထွန်းဟိုရရင်ခက်လိုက်တာပဲကျွန်တော်အမြင်ရတော့သဘောမတူပါဘူးဒါစီးပွားရေးနဲ့မျိုးရေးနဲ့မျိုးပါတယ်ဘာဖြစ်လို့လဲဆိုတော့ကောင်းတာထွန်းကတကယ်လက်လက်ရေးနဲ့မျိုးပါတယ်အဲ့ဒီအတွက်သူ့ကိုခြိတိုးတဲ့လူကသူ့ပညာကြီးဖြစ်မလားဆိုတော့ကျွန်တော်အမြင်ရငုံထက်ကြာဖြစ်နေရတယ်ကောင်းတာထွန်းကတော့ကျွန်တော်တို့သူ့ပြောစိတ်ကြောက်ကိုကျွန်တော်ပြရမယ်ပုံပြီးကျွန်တော်ကအပြည့်ရှိတယ်ကဒါကြောင့်မို့ဒီတော့တင်းရေရာဒီချလိုက်ခြင်းအားဖြင့်ကျွန်တော်တိုင်းနာကြည့်ပြီးဗမာပြည်သူတွေကိုတော့ဒီငါးစရာလောက်တဲ့ပုံစံမျိုးအားများလောက်တဲ့ပုံစံမျိုးဖြစ်နေပါလေ။အဲ့အတိုင်းဒေါက်တာထင်းရေကိုတော့ဖြစ်နေပြီးတော့ဒီဟာအတိုင်းခါပြီးချင်ပါလေလို့ကျွန်တော်မျိုးပြောချင်ပါတယ
်။ဟုတ်ကဲ့ကိုသူလေးမူကျေးဇူးအများကြီးတင်ပါတယ်။နောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်။ရန်ကုန်မြို့ကစလိုက်ပွေကုန်းစလိုက်သဘောထားဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ဝန်ကြီးကသူတို့ခန့်တဲ့နေရာမှာနိုင်ငံကြီးတမားတွေကိုမခန့်ပဲနဲ့ဝန်ထောင်းအောင်ခန့်တော့သူတို့ကနိုင်ငံကြီးရင်ချင်းအရင်ချင်းမရှိဘူး။ဥပမာဝန်ကြီးကတကယ်တူဝန်ကြီးကိုလှုပ်ဖို့ကင်ဖိနေမြင်ရမှာလှုပ်ဖို့ကင်ဖိနေမြင်ပဲနဲ့ပြန်ဖိလို့မြင်တဲ့ခါကျတော့သူတို့ကဟောကရောက်ကစားဖြစ်နေပြီပေါ့။ဒါကြောင့်အခုကျွန်တော်တို့ပြောချင်တဲ့ဥစ္စာကတော့ဒီလိုမျိုးမဖြစ်ရလေအောင်နိုင်ငံကြီးတမားတွေကိုဝန်ကြီးနေရာကိုခန့်ပြီးတော့မှပညာရှင်တွေတူဝန်ကြီးတွေကိုအောက်မှာခန့်ပြီးတော့မှသူတို့လက်တွဲပြီးတော့မှသဘောထားကြည့်စွာသူတို့အတုံးချက်တတ်မယ်ဆိုရင်ဒါပြဿနာမရှိတော့ပါဘူး။နာခံတဲ့သူတွေကလည်းဇွဲနေတဲ့ခါကျတော့နာခံတဲ့ဥစ္စာကအချိန်တိုင်းမှာမကောင်းပါဘူးလို့ဆိုတဲ့ဥစ္စာနည်းနည်းပြောချင်ပါတယ်ကြာ
။ဟုတ်ကဲ့ဆလိုက်ပွေကုန်ကျေးဇူးများကြီးတင်ပါတယ်။ Facebook ကသောတာရှင်တူကတော့အထက်လူကြီးနဲ့ပူပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတော့မှတ်ချက်နဲ့ပညာရှင်တယောက်ကိုဖြုတ်တာအာနာရှင်ဆန္ဒပါပဲ။သူ့ထက်ကဲရွှေပြည်စိုးညီပူလေးတွေဖြစ်နေပြီတဲ့။နောက်တူကပြောင်းလဲတယ်ဆိုတာအဲ့ဒါပဲ။အရင်လူပတ်သက်ရာပတ်သက်ကြောင်းကိုလူဆိုပြီးဖုံးမထားဘူးစီကံတိုင်းထုတ်တင်ထုတ်ဖြုတ်တင်ဖြုတ်ရမှာပဲတဲ့။မတူတဲ့သဘောထားအမြင်မျိုးပါခင်ဗျာ။ဒေါက်တာရမျိုးသိန်းအခုနာဆလိုက်ပွေကုံဆွေးနွေးတဲ့အထားမှာအထက်မှာလည်းပါပါတယ်။နာခံတဲ့လူကိုပဲတာဝန်ပေးမလား။ဒေါက်တာထွန်းဝင်းကိုယ်တိုင်ဖြေထားတဲ့မိကွန်းမှလည်းပါပါတယ်။အမှန်ပြောသူတွေလမ်းပေးရောက်သွားနိုင်တယ်။ဆိုတော့အဲ့ဒီလူစိုးရင်စရာအခြေအနေဖြစ်နေပြီလား။ကျွန်တော်တို့လူဒုကအင်မတန်ကြိုက်တဲ့ NLD အစိုးရဟာ
။ကျွန်တော်အမြင်ကတော့လက်ရှိအခြေအနေမှာပေါ့လေ။အဲ့ဒီခုနပြောတဲ့နာခံတဲ့လူ၊မျက်နှာလုံးတတ်တဲ့လူ၊တော့ဟိုအလုံးကောင်းပါတယ်လို့ပြောတတ်တဲ့လူတွေကအရေးကြီးတဲ့နေရာတွေမှာကြားနေတယ်လို့တော့ရှင်းပြရသုံးသပ်လို့ရပါတယ်။အဲကျွန်တော်အမြင်အားဖြင့်တော့ခုနပြောသလိုပဲဒီအစိုးရအဖွဲ့ပေါ်လေဝင်ကြီးဒုဝင်ကြီးတွေအားလုံးရဲ့စွမ်းဆောင်ရည်ကိုအခုအချိန်မှာပြန်ပြီးဆန်းစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဖြစ်နိုင်မယ်ဆိုရင်တော့ခုနအရောက်လဲဆွေးနွေးသွားတဲ့အချိန်မှာပါပါတယ်။ဥပမာဝင်ကြီးနေရာတွေမှာတော့နိုင်ငံရေးအသိနိုင်ငံရေးအမြင်နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံကိုယ်တွေကိုဟလာစီယုံရေးအမြင်နိုင်ငံရေးအမြင်ရှိနဲ့ဥဆောင်ခွင့်ပေးလာနိုင်မယ်ဆိုရင်အဲ့ဒီဝင်ကြီးတွေဟာလည်းပဲခုနပြောတဲ့အသိပညာရှင်အတတ်ပညာရှင်ဖြစ်တဲ့ဒုဝင်ကြီးတွေအကြံပေးတွေနဲ့အညီနိုင်နိုင်ပူပူပေါင်းပေါင်းဆောင်ရွက်လာနိုင်မယ်ဆိုရင်တော့အဲပိုကောင်းလာနိုင်မယ်လို့မြင်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေတိုင်းတွားနေမယ်ဆိုရင်တော့ကျွန်တော်အမြင်အားဖြင့်တော့ဟိုပိုပြီးတော့ဟိုစွမ်းဆောင်ရည်အားနည်းတဲ့အစိုးရပုံစံမျိုးဖြစ်လာမှာကိုစိုးရင်စရာရှိပါတယ်ဗျ
။ဟုတ်ကဲ့ဒေါက်တာဆရာတစ်စေဒီလိုလုပ်လိုက်တာဟာနောက်ဒါရှိကနမူနာအလားအလာပေါ့နော်ဆိုတော့အရေးချင်းရှိတဲ့လူတွေနောက်ထပ်လှုပ်ချင်းကင်ချင်းတိုင်းပြည်အတွက်စူးစမ်းခြင်းစိတ်ရှိတဲ့အရေးချင်းရှိတဲ့လူတွေအတွက်နှစ်ခါပြန်စဉ်းစားစရာလက်တွန့်သွားစေနိုင်တဲ့ကိစ္စများဖြစ်သွားနိုင်မလားဆရာ
ဟုတ်ကဲ့ငန်းစာယူကြတဲ့အမြောက်များရှိပါတယ်နောက်ဟိုအလုပ်လုပ်ချင်တဲ့ပုဂ္ဂိုလ်ရဲ့စဉ်းစားမှုရောအလုပ်ပေးမဲ့ပုဂ္ဂိုလ်တွေကလည်းစဉ်းစားမှအမှန်ပဲဖြစ်ပါတယ်နောက်တစ်ခါလက်တွေ့နေပေမှာလှုပ်ကြတဲ့လူတွေလည်းဒီသင်္ကန်းစာကိုတင်ရတာကောင်းကိုယူနိုင်ကြမယ်လို့ယူဆတဲ့အတွက်ကျွန်တော်တို့အစိုးရအကောင့်ကိုတော့ဟိုမျိုးလေးနိုင်ပါလေတော်တော်လည်းပဲကျွန်တော်တို့သတိထားကြရတဲ့အမြောက်များစွာရှိတယ်ရှိတော့ကဒီ ဒီဖြစ်ချက်ကိုကြည့်ပြီးကျွန်တော်တို့တိုင်းပြည်အတွက်အပေါကောင်းအောင်နောက်တစ်ခါတတိယအကြိမ်ရဲ့ NLD ပါတီအနေနဲ့ကလည်းဒီလေဒီပေါကောင်းအောင်သင်္ကန်းစားတွေယူနိုင်သင့်ကြတယ်လို့ကျွန်တော်တို့ယူဆရှိပါတယ်ခင်ဗျာ
ဟုတ်ကဲ့တော်တော်များသိဆိုတော့ကျွန်တော်စိတ်ဝင်စားတဲ့မေးခွန်းတစ်ခုကလက်ရှိအစိုးရအဖွဲ့ဒီ NLD ပါတီယူကောက်ပွဲမှာအပြတ်အသတ်အနိုင်ရပြီးတော့ပေါ်လာတဲ့အစိုးရ NLD ပါတီရဲ့ခေါင်းဆောင်တွေပါဝင်တဲ့ NLD ပါတီကနေစိတ်ကြိုက်ရွေးချယ်ထားတဲ့လူတွေပါဝင်တဲ့အစိုးရလက်ရှိအစိုးရအဖွဲ့ကိုတော်တော်မြူသိန်းတို့ဆရာတော်တော်တင်းဆွေတို့မျက်စိကြီးနားကြီးတွေပါဒါအတွေ့အကြုံကောအဆက်အသွယ်တွေကောရှိကြတဲ့သူတွေပါကိုတိထားသလောက်ကိုတွေးထားသလောက်ကိုကြားထားသလောက်မေးမြန်းထားသလောက်ဒီလက်ရှိအစိုးရအဖွဲ့ကိုအဓိကဘယ်သူကမောင်းနေနေတာပါလဲတော်တော်မြူသိန်းဘယ်လိုယူဆသလဲ
အဲကျွန်တော်အမြင်ကတော့အဲ့ဒီမိကွန်ကတော့ကျွန်တော်အမြင်အားဖြင့်တော့တော်တော်လေးဟိုဖြေရခက်တယ်လို့ကျွန်တော်မြင်တယ်ဥမာလက်ရှိအခြေအနေမှာကျွန်တော်အမြင်အားဖြင့်ပေါ့လေဒီဒုဝင်ကြီးကိုတာဝန်ကဟဲ့လားရက်ဆဲတဲ့ကိစ္စကိုဟဲ့လားပါတီအစိုးရအဖွဲ့ဝင်မဟုတ်တဲ့ပါတီခေါင်းဆောင်တယောက်ကနေဝင်ပြီးတော့ပါဝင်ဆောင်ရွက်လာတာတွေ့ရတဲ့အခါကျတော့တကယ်တမ်းအားဖြင့်ဟာဟဲ့လားဝင်ကြီးရောဒုဝင်ကြီးရောဟာနိုင်ငံတော်သမ္မတကိုတာဝန်ခံရမှာပဲဗျအဲ့တော့တကယ်တမ်းကနိုင်ငံတော်သမ္မတကိုတာဝန်ခံပြီးတော့ဆောင်ရွက်ရမယ်ဖြည့်ရှင်းရမယ်အနေအထားမျိုးရှိတဲ့အခါကျတော့လက်ရှိဖြစ်စဉ်ပေါ်မှာကြည့်မယ်ဆိုရင်တော့အင်မတန်မှရှုပ်ထွေးပြီးတော့အင်မတန်မှဟိုနားလည်ရခက်တဲ့ဟိုအနေအထားမျိုးမှာရှိနေတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာဒေါက်တာတင်းဆွေရောဘယ်လိုမြင်ပါသလဲဆရာလက်ရှိဆူရောဖက်ကိုတကယ်တမ်းမောင်းနေနေတာဘယ်လိုပါလဲ
အဲကျွန်တော်လေးဟိုမသိဘူးခင်ဗျပြောရရင်မသိတော့ဟိုဝေမာရတော့ခက်တယ်ပေါ့နော်တရင်တစ်ခုတည်းကိုကြည့်ရတာလက်ခက်တယ်လို့တော်ဝင်ရှိတဲ့ပုဂ္ဂိုလ်တွေကပြန်လဲပြောဆိုကြတယ်လည်းမကြတော့အမှားခက်တယ်အဲ့တော့ခက်တဲ့ကာလမှာကတော့ဟိုတန်တရာကျိုးဟိုခံစားပြီးလို့ပြောရမလားအဲသို့တော်လည်းဒီလိုကတော့မဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီကနေ့အစီအစဉ်အတွက်ပင်နေဆွေးနွေးပြကြတဲ့ဒေါက်တာတင်းဆွေဒေါက်တာရံမျိုးသိန်းပေါဝင်ဆွေးနွေးတဲ့တော်ရရှင်တွေမတ်ချက်ပေးပို့ဆွေးနွေးကြသူတွေနောက်ထောင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
Hello သူမတင်ရင်ထိုင်နေတဲ့သူကိုကြကြောသိန်းစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့58တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါဒီကနေ့စီစဉ်နေမှာကြာခင်ပြီးဆုံးတော့မှာပါ။ကြာရှိနေတဲ့အချိန်တွေတင်အချင်းချုပ်ကမှခင်ပြူတွေကပြောပြပေးပါအောင်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ်ကသူသမ္မတတာဝန်တရားဝင်ဆပြီးတော့ယူတဲ့ပထမနေ့မှာပဲပစိဖိတ်ရင်းဝင်နိုင်ငံတွေအကြားလွတ်လပ်စွာကုံသွယ်ခွင့်သဘောတူစာချုပ် TPP ကနေအမေရိကန်ပြည်သူနှုတ်ထွက်ကြောင်းတရားဝင်အကြောင်းကြားစာထုတ်ပြန်မယ်လို့ပြောလိုက်ပါတယ်။ဒါအမေရိကန်နိုင်ငံသားပထမဦးစားပေးဆိုတဲ့သူ့ရဲ့ပြောဆိုချက်အပေါ်မှာအခြေခံပြီးတော့ဆောင်ရွက်မဲ့ကိစ္စရပ်တွေကတခုပါ။TPP ကိုလက်ခံမဲ့အစားအမေရိကန်မျိုးပေါ်မှာအလုပ်ကိုင်တွေနဲ့ဆက်ယုံလုပ်ငန်းတွေပြန်ပြီးတော့ဆောင်ကျင်းပေးနိုင်မယ်။မျှတတဲ့နှစ်နိုင်ငံချင်းအလိုက်ကုန်သွယ်ရေးသဘောတူစာချုပ်တွေရယူဖို့ကသာဆက်ဆက်ညှိနှိုင်းမယ်လို့ Trump ကပြောပါရရှင်။အီရတ်နိုင်ငံမြောက်ပိုင်းမှုစုမျိုးကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အီရတ်စစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်အိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြတဲ့အီရတ်နိုင်ငံသားဦးကြီးဟာတဖြည်းဖြည်းမြင့်တက်လာနေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါရ။ဤရလုံချိုရေးတပ်ဖွဲ့တွေခါထလက်နက်ကင်အဖွဲ့တွေနဲ့ရှီယာပြည်သူစစ်တွေပါဝင်ပြီးတော့မိုးဆွမြို့စင်ကြေဘုံကနေမြို့အထွေးမိုင်းကိုဝင်ရောက်ထိုးစစ်ဆင်နေတာတလားကျော်ကြာလာခဲ့ပါပြီ။ဤရနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မိုးဆွကိုအာရစစ်သွေးကြွတွေကလွန်ခဲ့တဲ့နှစ်နှစ်ကျော်ကလေးကသိမ်းယူထားကြတာပါရှင်။ဂျပန်နိုင်ငံရှေ့မြောက်ပိုင်းကမ်းလွန်မှာဒီနေ့အစောပိုင်းက 9.4 ပညာရှိတဲ့ငလျင်လှုပ်တာကြောင့်ဖြစ်ပေါ်လာတဲ့ဆူနာမီအသေးစားလိုင်းလုံးတွေဟာတမိုင်းမှာအဆိုးအဝါဆုံးထိခိုက်ပျက်စီးမှုတွေကြုံခဲ့ရတဲ့ဖူကူရှိမားနျူကလ িয়ার ဆက်ယုံကိုကာရန်ထားတဲ့ဒတိုင်းတွေကိုရိုက်ခတ်ခဲ့ပါတယ်။ဂလီဟာဖူကူရှိမားဒေသကမ်းလွန်ကအနက်10ကီလိုမီတာအကွာမှာဗဟိုဖြူလွတ်ခဲ့တာဖြစ်တယ်လို့ဂျပန်မိုးလေဝသဌာနကပြောပါတယ်။ငလင်ကြောင့်မို့လို့ဖြစ်ပေါ်ခဲ့တဲ့ပထမဆူနာမီလိုင်းရဲ့အမြင့်ဟာ90စင်တီမီတာရှိပေမဲ့အဲ့ဒီနောက်အားပြော့သွားတယ်လို့ Pacific Tsunami Threat Base Center ကပြောပါတယ်ရှင်။ယာရူကနေဖေရှားခံခဲ့ရတဲ့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီအပေါ်ချမှတ်ထားတဲ့တသက်တကျုံပြစ်ဒဏ်ကိုအီဂျစ်နိုင်ငံရဲ့ထိပ်တန်းအယူခံတရားရုံးကဒီကနေ့ဖေရှားပေးလိုက်ပါတယ်။ဒါဟာသူ့အပေါ်ပြစ်ဒဏ်ချမှတ်ခံထားတဲ့ပြစ်မှု၃ခုထဲကဒုတိယမြောက်ဖေရှားပေးလိုက်တဲ့အမှုပါ။ပါလက်စတိုင်းဟာမက်စ်အဖွဲ့ပါဝင်ပတ်သက်နေတဲ့တရှိုးထောက်လန့်မှုစွဲချက်နဲ့မစ္စတာမော်စီအပေါ်နှစ်ခါပြန်တသက်တကျုံချမှတ်ထားတာကိုအခုအယူခံတရားရုံးကပယ်ဖျက်ပေးလိုက်တာဖြစ်ပါတယ်။ဒီတရားရုံးကပဲပြီးခဲ့တဲ့သတင်းပတ်တွင်းကလည်းမစ္စတာအပေါ်စီပေါ်မှာ သေတံပြစ်ဒဏ်ကိုရုတ်သိမ်းပေးခဲ့ပါသေးတယ်ရှင်
။တရင်ချင်းချုပ်ကိုမခင်ဖြူတွေပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမတင်ငေးထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုက်ဒိုမီတာ24 kHz 11.33 ည92.40 kHz 9030 92.48 kHz 6.8 ကလိုက်ဒိုမီတာ50 kHz 9999နဲ့လိုက်လာမီတာ190 kHz 1905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအကြံမှရှင်လာပါစေရှင် UA ကိုအပင်းနာစင်နဲ့တွေ့လက်အထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.